Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ15ရက်အင်္ဂါနေ့ညပိုင်း 9:30 NIT စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.25 52နဲ့လိုင်းလမီတာ190ရိုကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဆယ်စုနှစ်5ခုကျော်အတွင်းပထမဆုံးအကြိမ်အဖြစ်ရတ္တသမရတိအဖြစ်ဦးထင်ကျော်ကိုပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်ပါတယ်ဆီးရီးယားနိုင်ငံတွင်းကရုရှားစစ်လေရင်တချို့ဒီကနေ့ပြန်လည်ထွက်ခွာနေပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာကားတစင်းပေါက်ကွဲပြီးလူတအုသေဆုံးခဲ့ရမှုအပေါ်စုံစမ်းစစ်ဆေးရေးမှုတွေရှာဖွေနေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဦးထင်ကျော်ကိုအယက်သားသမရအဖြစ်တင်မြှောက်လိုက်တဲ့အပေါ်မြမအိန်းနှင်းချင်းတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကခြေကျူးခဲ့ကြပါတယ်
။မြန်မာ新一届联盟议会选举了丁觉为缅甸新任总统，中方对此表示祝贺。
တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူခန်းမာရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်သမရနဲ့ဒုသမရတွေရွေးချယ်လိုက်တဲ့အခြေအနေနဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်ခဲ့တဲ့ကျောင်းသားတွေကို42ကြိမ်မြောက်ရုံးထုတ်စဉ်ကျောင်းသားတွေကရှင်းနေပါဝါရီရုပ်သိမ်းပြီးတရားရုံးကိုတပိတ်မောက်လိုက်တဲ့အကြောင်းတွေနဲ့ယုံကြည်မှုတည်ဆောက်ဖို့ခက်ခဲတဲ့အတွက်ကြန့်ကြာနေတဲ့အနေအထားမှာ NLD အစိုးရအပေါ်တိုင်းရင်းသားလှမ်းတကိုင်းတွေဘက်ကယုံကြည်မှုအပြည့်အဝရှိရလားဆိုတဲ့သတင်းတွေကိုသိမြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တရားရေးလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမတ်တင်ငင်ထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။အစိုးရတစ်ကိုဦးဆောင်မဲ့သမရတစ်အဖြစ်ဦးထင်ကျော်ကိုပြည်ထောင်စုလွှတ်တော်မှဒီကနေ့မဲခွဲအတည်ပြုလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်တွင်ပြုလုပ်တဲ့သမိုင်းဝင်သမရရွေးကောက်ပွဲမှာတော့လွှတ်တော်ကိုယ်စားလှယ်652ဦးထဲကထောက်ခံမဲ့360နဲ့ဦးထင်ကျော်ကိုသမရအဖြစ်ရွေးကောက်တင်မြှောက်တာဖြစ်ပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်ဖြစ်အယက်သားသမရတစ်ဖြစ်လာသူဦးထင်ကျော်ကအခုလိုရွေးကောက်ခံရမှုဟာပြည်သူတွေရဲ့အောင်ပွဲဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
ဒီလိုရဲ့စင်နာမြစ်တာနဲ့ဖြစ်တာပါ။ဒီလိုရဲ့အောင်ပွဲဟုတ်အမတ်တော်အောင်ဆန်းစုကြည်အောင်ပါ။ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဖြစ်တာပါ။ဖြစ်ခုတင်ပါ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကရွေးကောက်ပြီးအတီးပြုတ်ခန့်အပ်နိုင်ခဲ့တဲ့သမရဦးထင်ကျော်ဟာရွေးကောက်ခံလွှတ်တော်အမတ်တော်မဟုတ်ပါဘူး။ဒါပေမဲ့ပါတီခေါင်းဆောင်ထောင်ဆန်းစုကြည်ရဲ့ယုံကြည်ရသူတဦးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်သမရရွေးချယ်တင်မြှောက်မှုအပြီးမှာတော့လွှတ်တော်ကနေထွက်ခွာလာတဲ့ထောင်ဆန်းစုကြည်ကိုသမရတဲ့ဦးထင်ကျော်ကကားအထိလိုက်ပါပို့ဆောင်ခဲ့ပါတယ်။သမရတဲ့ရွေးကောက်တင်မြှောက်မှုနဲ့ပတ်သက်ပြီးပါတီကောင်းဆောင်ထောင်ဆန်းစုကြည်ကသတင်းထောက်တွေကိုတစုံတရာပြောဆိုခဲ့တာတော့မရှိပါဘူးဒီကနေ့ပြည်တော်စုလွှတ်တော်တွင်မဲခွဲမှုမှာတော့ဒုတိယသမ္မတနှစ်ဦးအဖြစ်တက်မတော်သားကိုစလဲတွေတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းလက်ရှိရန်ကုန်မြို့တော်ဝင်ဦးမြင့်စွေနဲ့ချင်းတိုင်းရင်းသားရွေးကောက်ခံလွှတ်တော်အမတ်ဦးဟင်နရီဘန်တီယူတို့ကိုအတီးပြုတ်ရွေးချယ်ခဲ့ကြပါတယ်ဦးထင်ကျော်ကိုသမ္မတတဲ့အဖြစ်ပြည်တော်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့အတွက်နိုင်ငံတော်နဲ့နိုင်ငံသားများကိုစားဂုဏ်ယူဝမ်းမြောက်ကြောင်းနဲ့နိုင်ငံအကြီးအကဲတာဝန်တွေလွှဲပြောင်းပေးအပ်ဖို့လဲစီစဉ်ထားတဲ့အကြောင်းလက်ရှိသမရဦးသိန်းစိန်ကတဝင်လာပြပို့ခဲ့ပါတယ
်စီးရီးယားနိုင်ငံကနေရုရှားစစ်လေယာဉ်တွေကပထမတသုတ်ပြန်လည်ထွက်ခွာလာပြီလို့ရုရှားကာကွယ်ရေးဝန်ကြီးကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံတွင်းမှာရုရှားရဲ့၅လခွဲကြာစစ်ဆင်ရေးဆင်နွှဲခဲ့ပြီးတဲ့နောက်မှာရုရှားသမရဗလာဒီမီယာပူတင်ကသူ့ရဲ့တပ်အများစုကိုပြန်လည်ရုပ်သိမ်းမယ်လို့ကြေညာပြီးနောက်တနေ့မှာအခုလိုဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရုရှားနိုင်ငံကိုပြန်မဲ့စစ်လေယာဉ်တွေစီးရီးယားနိုင်ငံအနောက်ပိုင်းလာတာခီယာခရိုင်ဟမ်မင်လေတဲ့ခြေဆိုင်စခန်းကနေထွက်ခွာသွားပြီဖြစ်ပါတယ်စီးရီးယားနိုင်ငံတွင်းကရုရှားတပ်ဖွဲ့တွေဟာသူတို့ရဲ့လုဆောင်နာရီအပြည့်အဝနှိပါဆောင်ရွက်ပြီးစီးပြီဖြစ်တာကြောင့်တပ်ဖွဲ့အများစုအခုလိုပြန်လည်ထွက်ခွာမယ်လို့သမ္မတပူတင်ကတနင်္လာနေ့တုန်းကပြောဆိုခဲ့တာပါရုရှားသမ္မတပူတင်ရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့တိုးတက်မှုတစ်ခုအဖြစ်စီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒမ်မစ်တူရာကဒီကနေ့မှချီချီပြောဆိုပြီးဒီဆောင်ရွက်ချက်ကြောင့်ဂျနီဗာမှာကျင်းပနေတဲ့စီးရီးယားညီညွတ်ရေးဆွေးနွေးပွဲအပေါ်မှာအပြည့်အစုံတက်ရောက်ဖို့တရားမှုရှိဖို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုပါရစေ။ရုရှားရဲ့အခုဆောင်ရွက်ချက်အပြင်မနေ့တနင်္လာနေ့ကစီးရီးယားညီညွတ်ရေးဆွေးနွေးပွဲစတင်ခဲ့မှုတွေကြောင့်စီးရီးယားအရေးပိုးပြီးတော့အပြည့်အစုံဆောင်တဲ့ရလဒ်တွေထွက်ပေါ်လာစေမယ်လို့ကုလလွန်ကြိုရေးကောင်စီကယူဆထားတဲ့အကြောင်းလွန်ကြိုရေးကောင်စီရဲ့အလှည့်ကျသဘာပတိအန်ဂိုလာဆိုင်ရာကုလသံမကြီးအစ်စမီလ်ဂက်စပါမာတင်စ်ကပြောဆိုပါရစေ။ရုရှားစစ်လေယာဉ်တွေစီးရီးယားနိုင်ငံတွင်းကပြန်လည်ရုပ်သိမ်းမဲ့ဆုံးဖြတ်ချက်ကိုစီးရီးယားသမ္မတဘရှာအယ်အာဆက်ကသဘောတူတဲ့အကြောင်းနဲ့ရုရှားဆိုရဘက်ကလည်းစီးရီးယားနိုင်ငံတွင်းကတပ်ဖွဲ့အလုံးကိုတပြိုင်တည်းရုပ်သိမ်းမှာမဟုတ်ဘူးလို့ကတိပြုထားတဲ့အကြောင်းစီးရီးယားသမ္မတယုံကပြောဆိုပါရခင်ဗျာ
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့အိုမာတချက်ချင်းလို့သိရှိကြတဲ့ထိတ်တန့်တံမှုတူသေဆုံးသွားပြီဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်သူ့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အမေရိကန်တို့ရဲ့လေဆောင်တိုက်ခိုက်မှုအတွင်းပြီးခဲ့တဲ့သတင်းဖတ်ကရရှိခဲ့တဲ့ဒဏ်ရာနဲ့သေဆုံးခဲ့တာလို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အနည်းရောမုတ်စိတ်အထူးကြီးနဲ့ရက်ဆက်ကြမ်းကြုတ်ခက်ထန်တဲ့တိုက်ခိုက်ရေးသမားအိုမာအယ်ရှီရှာနီဟာအစ္စလာမ်ရဲ့ဂျီဟာတိုက်ခိုက်ရေးသမားတွေရဲ့အစည်းအဝေးပွဲတစ်ခုအတွင်းတိုက်ခိုက်ခံရမှုမှာတခြားအစ္စလာမ်ရဲ့အစွန်းရောက် IS တပ်သား12ဦးတို့နဲ့အတူသေဆုံးခဲ့တာလို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကကနဦးပြောဆိုခဲ့ကြတာပါ။ဒါပေမဲ့နောက်ပိုင်းမှာတော့သူအသက်ရှင်နေသေးတယ်လို့ပြောဆိုခဲ့ပြီးမနေ့တနင်္လာနေ့ကသေဆုံးခဲ့တာဖြစ်ပါတယ်။အဘူအိုမာအယ်ရှီရှာနီဒါမှမဟုတ်အိုမာဒီချက်ချင်းလို့လူသိများတဲ့တာခန်ဘာတီးယားရှဘေးလ်ဟာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ရဲ့စွန့်ရည်အရှိဆုံးတပ်မှုတွေတဲကတဝက်အဖြစ်ဂုဏ်သတင်းကြော်စောပြီးသူ့ကိုအသေးဖမ်းမိရင်စုကြေးဒေါ်လာ5တန်လဲအမေရိကန်ပြည်ထောင်စုကစုကြေးထုတ်ထားတာဖြစ်ပါတယ်ဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့ကာကွယ်ရေးဝင်ကြီးတဦးအဖြစ်အမေရိကန်ရာရှိတွေကသူ့ကိုညွှန်းဆိုပါတယ်သူဟာ2006ခုနှစ်ကဂျော်ဂျီယန်စစ်တပ်ကိုမဝင်ခင်ချက်ချင်းသဘုတ်တဦးအနေနဲ့ရုရှားတပ်တွေကိုတိုက်ခိုက်ခဲ့သူဖြစ်ပြီး2008ခုနှစ်မှာရုရှားတပ်ဖွဲ့နဲ့ထပ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်နောက်4နှစ်အကြာမှာတော့ဆီးရီးယားနိုင်ငံတွင်းကနိုင်ငံခြားသားတိုက်ခိုက်ရေးသမားတပ်ရင်းတစ်ခုရဲ့ခေါင်းဆောင်အဖြစ်ပေါ်ထွက်လာခဲ့ပါတယ်2013ခုနှစ်ဆီးရီးယားနိုင်ငံတွင်း IS Islamic အစွန်းရောက်အဖွဲ့ကြီးထွားလာချိန်မှာတော့သူ့ကိုနိုင်ငံမြောက်ပိုင်းအတွက်ဂျီဟတ်တိုက်ခိုက်ရေးသမားတွေရဲ့တပ်မှုအဖြစ်ပေးခံခဲ့ရတာဖြစ်ပါတယ်
ဂျာမနီနိုင်ငံမျိုးတော်ဘာလင်မှာဒီကနေ့အင်္ဂါနေ့မနက်ခင်းလူအသွားအလာများပြားချိန်မှာကားတစ်စင်းအတွင်းပောက်ကွဲခဲ့တာကြောင့်လူတဦးသေဆုံးခဲ့ပါတယ်ပောက်ကွဲမှုဖြစ်ပြီးတော့ကားမောင်းသူသေဆုံးမှုဖြစ်ခဲ့တဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးဒီပောက်ကွဲမှုဘလို့ဖြစ်ပေါ်လဲဆိုတာကိုစုံစမ်းစစ်ဆေးမှုတွေရှာဖွေနေတယ်လို့ဘာလင်ရဲဌာနရဲ့ဒုတိယပြောခွင့်ရကားစတန်မူလာကပြောပါတယ်သေဆုံးသူအမျိုးသားဘသူဘဝဖြစ်တယ်ဆိုတာသိရှိနိုင်ဖို့နဲ့အခုပောက်ကွဲမှုနဲ့ပတ်သက်နိုင်ခြေရှိတဲ့အချက်လက်အားလုံးရရှိဖို့လဲစုံစမ်းစစ်ဆေးမှုတွေစူးစမ်းနေစေဖြစ်တယ်လို့လည်းရဲဌာနပြောခွင့်ရကပြောပါတယ်အသွားအလာများနေပေမဲ့ပောက်ကွဲမှုအတွင်းတဦးတယောက်မှဒဏ်ရာမရခဲ့ပါဘူးဘာလင်မြို့တော်ရဲ့အနောက်ဘက်Charlotte Tenbach ရက်ကွက်က Victory Column အထိမ်းမဲ့ကြောက်တိုင်ကနေလှမ်းမြင်နေရတဲ့ Lucy Gaya လမ်းမနေတနေရာမှာပောက်ကွဲမှုဖြစ်ခဲ့တာပါမြို့တော်ခမကိုဥတည်မောင်းနှင်လာတဲ့ Volkswagen Passat Car ပေါ်မှာပောက်ကွဲခဲ့တာဖြစ်ပါတယ်အခင်းဖြစ်နေရာတဝိုက်ကိုရဲတွေကတားဆီးကန့်သတ်ထားပြီးတော့မြို့ကန်တွေအိမ်ထဲမှာနေကြဖို့နဲ့နောက်ထပ်သတိပေးချက်မရမချင်းပြတင်းတကားတွေပိတ်ထားကြဖို့လဲဘာလင်ရက်တက်ဖွဲ့ကသတိပေးပြောဆိုထားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကနေအင်ကာနိညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democratic ပါတီချင်းနှစ်ခုရဲ့ပါတီရင်းသမ္မတလောင်းပနမရွေးကောက်ပွဲတွေကိုပြည်내5ခုတော့မှာမဲဆန္ဒရှင်တွေဒီကနေ့အင်ကာနိစတင်မဲပေးနေကြပြီဖြစ်ပါတယ်။ Republican ပါတီဘက်က Donald Trump နဲ့ Democratic ပါတီဘက်က Hillary Clinton တို့ပါတီရင်းရှင်ပြိုင်မှုတွေမှာဆက်လက်ဦးဆောင်နိုင်ရေးလဲကြိုးစားနေကြပါတယ်။Republican Party ရဲ့အနိုင်ရသူကပါတီညီလာခံကိုယ်စားလှယ်69ဦးရရှိမဲ့ Florida ပြည်နယ်ကတော့ဒီကနေ့မဲပေးပွဲမှာအရေးကြီးတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။တနင်္လာနေ့ကထွက်ပေါ်လာတဲ့အကျိုးစစ်တမ်းနှစ်ခုမှာတော့ Republican Party ဘက်မှ Donald Trump ကအဓိကပြိုင်ဘက် Florida အထက်လွှတ်တော်အမတ် Marco Rubio ထက်အနည်းဆုံး18ရာခိုင်နှုန်းလောက်အသာစီးရနေတယ်လို့ဖော်ပြကြပါတယ်။ Marco Rubio အထက်တော်ပါတီကိုယ်စားပြုသမ္မတလောင်းဖြစ်လာနိုင်ရဲ့အတွက်မဖြစ်မနေအနိုင်ရဖို့လိုအပ်နေတာဖြစ်ပါတယ်။နောက်ထပ်ဆောင့်ကြည့်ရမယ့်ပြည်နယ်ကတော့ Ohio ပြည်နယ်ဖြစ်ပါတယ်။ Donald Trump ရဲ့ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့သူရင်းကိုရင်းအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ Ohio ပြည်နယ်က John Kasich ရဲ့စီယုံပွဲမှာတော့2012ခုနှစ်တုန်းကပါတီရဲ့သမ္မတလောင်း Mitt Romney ပူးပေါင်းပါဝင်ပါတယ်။ Ohio ပြည်နယ်ရဲ့ပါတီညီလာခံကိုယ်စားလှယ်66ဦးကို Donald Trump ရသွားမယ့်အရေးကနေတားဆီးနိုင်ရည်အထောက်အမှုလည်းဖြစ်ပါတယ်။မြောက် Carolina, Missouri နဲ့ Illinois ပြည်နယ်တွေမှာတော့ဒုတိယနေရာကလိုက်နေတဲ့ Texas အထက်လွှတ်တော်အမတ် Ted Cruz ထက်ယာကိုင်းတို့အနည်းငယ်အသာစီးနဲ့ Donald Trump ကဥဆောင်နေတယ်လို့အကျိုးစစ်တမ်းတွေကဖော်ပြပါတယ်။
လွန်ခဲ့တဲ့သတင်းပတ်တွင်မစိုက်ဒိုးစမ်းသပ်ပစ်လွတ်ခဲ့တာဟာလွန်ခဲ့တဲ့နှစ်ကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားသဘောတူညီမှုရရှိထားတဲ့နျူကလ িয়ার အရေးဒီသဘောတူညီချက်ကိုချိုးဖောက်တာမဟုတ်ဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကဒီကနေ့မှပြောဆိုလိုက်ပါတယ်။အခုလိုမစိုက်ဒိုးကြီးစမ်းသပ်မှုဟာကိုယ့်ကိုယ်ကိုခုခံကာကွယ်ဖို့နဲ့နျူကလ িয়ার ဒုံးကျည်ထိပ်ဖို့တက်ဆင်ပြီးပစ်လွတ်ဖို့မဟုတ်ဘူးလို့ဩစတြေးလျခီးစဉ်အတွင်းမစ္စတာဇာရစ်ကထပ်မံပြောကြားခဲ့တာပါ။အီရန်ရဲ့မစ္စိုက်ဒုံးအစီအစဉ်နဲ့ပတ်သက်ပြီးတော့ကန့်ကွက်ပြောဆိုနေသူတွေအနေနဲ့လည်းကိုယ့်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတဲ့အီရန်ရဲ့ယက်တီချက်ကိုလက်ခံပေးကြဖို့နိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်။ကုလဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါကအီရန်ရဲ့မစ္စိုက်ဒုံးပစ်လွတ်မှုအစီအစဉ်ဟာအနေနဲ့ရှိပြီးတော့မတည်မငြိမ်ဖြစ်စေသလိုရန်စားမှုလုပ်ရက်လည်းဖြစ်ပြီးတော့ဒေတာရင်းတည်ငြိမ်မှုကိုပြက်ပြားစေတယ်လို့မနေ့ကတနင်္လာနေ့မှာပြောကြားခဲ့ပြီးနောက်တရက်အကြာမှာအီရန်ဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။အီရန်ရဲ့မစ္စိုက်စမ်းသပ်ပစ်လွတ်မှုအစီအစဉ်ဟာလွန်ခဲ့တဲ့နှစ်ဇူလိုင်လအတွင်းကုလသမဂ္ဂကပြဋ္ဌာန်းခဲ့တဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းအမေရိကန်ဘက်ကပြောပါရယ်။အဲဒီဆုံးဖြတ်ချက်ထဲမှာပယ်ရင်တက်မစ္စိုက်ဒုံးကျည်စမ်းသပ်ပစ်လွတ်မှုအပါအဝင်နျူကလ িয়ার ဒုံးကျည်ထိပ်ဖို့တည်ဆောင်နိုင်တဲ့ပယ်ရင်တက်မစ္စိုက်ဒုံးကျည်စမ်းသပ်မှုစာရာတွေကိုတားမြစ်ထားတဲ့အချက်တွေပါဝင်ပါရယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ခင်ချုံဦးကနျူကလ িয়ার လက်နက်ထိပ်ဖူးတွေနဲ့ပယ်တင်းတပ်ဒုံးကျည်တွေရဲ့နျူကလ িয়ার လက်နက်ထိပ်ဖူးတည်ဆောင်နိုင်စွမ်းကိုအချင်းတို့အတွင်းစမ်းသပ်ဖို့အမိန့်ပေးလိုက်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်ဖော်ပြောဆိုသွားပါတယ်။ပယ်တင်းတပ်ဒုံးကျည်တစ်စင်းကိုအာကာသတဲ့အောင်အောင်မြင်မြင်ပြစ်လွတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ချီးချက်ခဲ့ပြီးတဲ့နောက်ထပ်စမ်းသပ်မှုတွေလုပ်ဖို့ညွှန်ကြားခဲ့တာဖြစ်တယ်ဆိုပြီးကိုရီးယားဗဟိုသတင်းဌာန KCNA ကကြေညာသွားတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်ရေးစွမ်းရည်အပေါ်ပိုပြီးအားထလာနိုင်အောင်လှုပ်ဆောင်ဖို့လဲခင်ဂျုံအုံးကညွှန်ကြားခဲ့တယ်လို့ KCNA သတင်းဌာနကဖော်ပြပါဗျ။စမ်းသပ်မှုတွေလုပ်ခဲ့မယ်ဆိုရင်တော့ဒီလှုပ်ဆောင်ချက်ကဒီလအစောပိုင်းတုန်းကကုလလုံခြုံရေးကောင်စီကအတည်ပြုခဲ့တဲ့ပိုပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုအပါအဝင်ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ပြီးအန်တုမှုလည်းဖြစ်ပါတယ်။နှစ်ပတ်လည်ပူရစီရေးလေ့ကျင့်မှုပြုလုပ်ခဲ့တဲ့တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအပေါ်မှာလည်းမြောက်ကိုရီးယားဘက်ကရန်ဆောင်ပြောဆိုချက်တွေဒီအပိုင်းအတွင်ပို့ပြီးတော့များလာခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့ပြုပြင်ပြောင်းလဲရေးကိုဥတီလှုပ်ဆောင်မှုပြက်ကွက်မယ်ဆိုရင်တော့ကိုကိုကိုပြန်ပြီးဖျက်ဆီးသလိုဖြစ်သွားနိုင်တယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေကဒီကနေ့အင်ကာနီအစိုးရအဖွဲ့အစည်းအဝေးမှာသတိပေးပြောဆိုခဲ့ပါတယ်။
နိုင်ငံသားအရငွေကြေးဒေါ်လာ81သန်းကိုအွန်လိုင်းဟက်ကာတွေကခိုးယူခဲ့တာနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘူပန်အကြီးအကဲအထိုက်အရမန်ဒီကနေ့နှုတ်ထွက်သွားပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကနယူးယောက်မှာရှိတဲ့အမေရိကန်ဘူပန်ကနေအခုလိုခိုးယူခံခဲ့ရတာပါ။အဲ့ဒီအွန်လိုင်းဟက်ကာတွေကဒေါ်လာတန်း1000 1ဘီလီယံပမာဏအထိခိုးယူဖို့ကြိုးစားခဲ့ပေမဲ့ငွေလွှဲပြောင်းထုတ်ယူရမှာလက်ခံရမယ့်သူတဦးနာမည်ကိုမှားယွင်းထည့်သွင်းမိတာကြောင့်81သန်းသာခိုးယူနိုင်ခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကပြောပြပေးသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံရဲ့တမိုင်းမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအယက်သားသမ္မတတစ်ယောက်အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရသူဦးထင်ကျော်ကိုထောက်ခံမဲ့အများဆုံးနဲ့ပြည်ထောင်စုလွှတ်တော်ကနေရွေးကောက်တင်မြှောက်လိုက်ပါပြီ။တမရော်ရာကုစလရီတင်သွင်းတဲ့ဒုသမ္မတဦးမြင့်ဆွေကဒုတိယမဲအများဆုံးနဲ့အမျိုးသားလွှတ်တော်ရဲ့ဒုသမ္မတဦးဟင်နရီဗန်တီယူကိုတတိယမဲအများဆုံးနဲ့ဒုသမ္မတများအဖြစ်ရွေးကောက်တင်မြှောက်လိုက်တာပါ။နေပြည်တော်ကိုရောက်ရှိနေတဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုဝင်းကတင်ပြထားပါတယ်။ရှင်
ကောင်းပါပြီပြည်အောင်စုလွှတ်တော်ကစီစဉ်ရွေးချယ်ထားတဲ့ဒုသမရဦးထင်ကျော်ကိုဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးကနေထောက်ခံမဲ့အရေးအတွက်အများဆုံးနဲ့မြန်မာနိုင်ငံရဲ့ပထမဆုံးအယက်သားသမရတူအဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အကြောင်းပြည်အောင်စုလွှတ်တော်နာယကမန်းဝင်းခိုင်တန်းကအခုလိုကြေညာလိုက်ပါတယ်
ဒီကောက်ခံပြည်သူလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးထင်ကျော်ကထောက်ခံမဲ့360မဲဖြင့်အများဆုံးတမရကလွတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်တမရလောင်းဦးမြင့်စွေကထောက်ခံမဲ213မဲဖြင့်ဒုတိယအများဆုံးရွေးကောက်ခံအမျိုးသားလွတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်တမရလောင်းဦးဟင်နရီဗန်တူးကထောက်ခံစံတမဲ96မဲဖြင့်တတိယအများဆုံးရရှိပါတယ်ဒါကြောင့်ထောက်ခံစံတမဲအများဆုံးရရှိတဲ့ဦးထင်ကျော်ကိုနိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ
်ဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကိုလွှတ်တော်နှစ်ရက်ပေါင်းကကိုယ်စားလှယ်စုစုပေါင်း652ဦးတက်ရောက်ပြီးလျှို့ဝှက်မဲဆန္ဒပေးခဲ့ကြတာဖြစ်ပါတယ် ပြည်ထောင်စုလွတ်တော်နိုင်ရကကနိုင်ငံတော်သမ္မတအဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာပြီးအစည်းအဝေးပြီးဆုံးချိန်မှာပြည်ထောင်စုလွတ်တော်ကနေပြန်လည်ထွက်ခွာတော့မယ်ဦးထင်ကျော်ကအခုလိုအရွေးချယ်ခံရတာဟာပြည်သူတွေရဲ့အောင်ပွဲပါပဲလို့အခုလိုပြောဆိုလိုက်ပါတယ
်ပြည်သူတွေရဲ့စေနာမေတ္တာနဲ့ဖြစ်တာပါ
ဒီနေ့
အောင်ပွဲ
ဟုတ
်အမတ်တော်အောင်ဆန်းစုရဲ့အောင်ပွဲ
ပါဤသူလွတ်တော်မှာမတ်လ23ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကနေဦးထင်ကျော်ကိုဒုတိယသမ္မတအဖြစ်ရွေးချယ်ခဲ့ပြီးပြည်ထောင်စုလွှတ်တော်သမ္မတရွေးချယ်စီစီအဖွဲ့ကနေသမ္မတလောက်အဖြစ်မတ်လ14ရက်နေ့ကမဲခွဲအတည်ပြုပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တမိုင်းမှာအနှစ်90ကျော်အတွင်းပထမဆုံးအရက်သားသမ္မတအဖြစ်မှတ်တမ်းတင်ရမယ်အသက်80အရွယ်ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်ကကွယ်လွန်သူမိခင်ကြီးဒေါခင်ကြီးကိုဂုဏ်ပြုတည်ထောင်ထားတဲ့ပြည်သူ့အကျိုးပြုပရဟိတလုပ်ငန်းတွေကိုပံ့ပိုးပေးနေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အလုပ်မှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကဦးထင်ကျော်ကိုရွေးချယ်ခဲ့ရမှာတစ္ဆာရှိမှုစီကံလိုက်နာမှုမြန်မာနိုင်ငံနဲ့နိုင်ငံတကာပြည်သူများရဲ့လေးစားကြည်ညိုတဲ့ပညာတတ်ပုဂ္ဂိုလ်ဖြစ်တဲ့ဆိုတဲ့မူသုံးချက်နဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ချင်းတိုင်ရင်သားဦးဟင်နီဗန်ဒီယူကိုလည်းတိုင်ရင်သားတွေဒန်းတူညီမျှရေးအတွက်ရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ရှင်
တော်ကင်စိုးဝင်တင်ပြသွားတော့ပါရှင်ခုတော့အရက်သားသမရရွေးချယ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်အကြောင်းတင်ပြပါမယ်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်တဲ့ဦးထင်ကျော်ကိုသမရတဲ့အဖြစ်လွတ်တော်ကတင်မြှောက်လိုက်တဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကကြိုးဆိုးလိုက်ကြပါတယ်ပြည်ထောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်ပြီးဦးထင်ကျော်ကိုသမရအဖြစ်တင်မြှောက်လိုက်တဲ့အပေါ်မြမအိန်းနေချင်းတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကချီးကျူးခဲ့ကြတာပါအကြောင်းဆုံးကိုတော့ကိုအောင်ရင်ဦးကပြောပြပေးထားပါတယ်ရှင်
စစုံနှစ်တွေအတွင်းရတသစစ်သမရတူအဖြစ်ဦးတင်ကျော်ကိုရွေးချယ်လိုက်တဲ့အပေါ်မှာကြိုဆိုတဲ့အကြောင်းနိုင်ငံတကာတိုင်ဝမ်ကတုံ့ပြန်ခဲ့ကြတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဦးတင်ကျော်ကိုရွေးချယ်တဲ့အပေါ်မှာဂုဏ်ယူတဲ့အကြောင်းပြောကြားခဲ့တယ်လို့သမရသစ်နဲ့တူလက်တွဲပြီးအိန္ဒိယမြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာအောင်ကြိုးပမ်းသွားလိုတဲ့အကြောင်းလည်းပြောကြားသွားခဲ့တာပါ။မြန်မာအိန္ဒိယချင်းတရုတ်နိုင်ငံကလည်းသမရသစ်အဖြစ်ဦးတင်ကျော်ကိုရွေးချယ်လိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူကန်းကသတင်းစာရှင်းလင်းပွဲတွင်ပြောကြားသွားပါတယ်
။缅甸新一届联盟议会选举了丁觉为缅甸新任总统。
မြန်မာနိုင်ငံလွတ်တော်တဲ့ကဦးတင်ကျော်ကိုသမရအဖြစ်တင်မြှောက်လိုက်တဲ့အပေါ်တရုတ်နိုင်ငံကကြိုဆိုပါတယ်။တရုတ်နဲ့မြန်မာတို့ဟာယင်းနည်းနဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်ကြတယ်လို့ညီရင်းအကိုလိုအစင်လာချက်ခင်မှုတွေနှစ်နိုင်ငံလုံးနဲ့ပြည်သူတွေရဲ့ရည်ရှိအမျိုးသားကြိုးစီပွားအတွက်ကဏ္ဍပေါင်းစုံမှပူးပေါင်းဆောင်ရွက်မှုတွေပုံမခိုင်မာလာအောင်လဲပူးပေါင်းဆောင်ရွက်နေပါတယ်မြန်မာအစိုးရတင်တဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ရင်းနှီးနှီးဆက်ဆံမဲ့မူဝါဒအတိုင်းဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံမှာတည်ငြိမ်မှုရဖို့ဖွံ့ဖြိုးတိုးတက်ဖို့နဲ့အမျိုးသားပြန်လည်တင်မြှောက်ရေးကြိုးပမ်းမှုတွေကိုလည်းအားပေးသွားမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်ဆေးရတဲ့လက်ထက်ကလေးကနိုင်ငံရေးစီးပွားရေးအရဩဇာလွှမ်းမိုးမှုတွေရှိတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးရအစိုးရတင်လက်ထက်မှာလည်းဆက်လက်ကောင်းမွန်မှုမျှော်လင့်ထားတဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဖွဲ့ဝင်မုံရွာဦးအောင်ရှင်ကပြောပါတယ်မြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့တရုတ်နိုင်ငံအနေနဲ့စီးပွားရေးလုပ်ငန်းတွေမှာပုံမှန်ပွင့်လင်းမြင်သာမှုရှိလာတဲ့အမျှနှစ်နိုင်ငံစလုံးအကျိုးများနိုင်တယ်လို့လည်းတရုတ်စိုးရပိုင်း CCTV ရုပ်မြင်သံကြားဌာနကပြောဆိုခဲ့တာ
ပါမြန်မာနိုင်ငံကမျှော်လင့်ချက်ရှိနိုင်တဲ့ချက်တွေအများကြီးရှိတယ်နံပါတ်၁ကတော့ကုန်သွယ်ရေးနဲ့ကုန်သွယ်စီးပွားနဲ့ဒီအတတ်ပညာတို့ပြည်ပြူကြ
မြန်မာနိုင်ငံကိုဖွံ့ဖြိုးရေးအကူအညီတွေပေးရရမှာအဓိကကျတဲ့အာရှတိုင်းနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလည်းဦးတင်ကျော်သမ္မတအဖြစ်ရွေးချယ်ခံခဲ့ရတဲ့အပေါ်ကြိုဆိုခဲ့တာပါ NLD ပါတီကတင်မြှောက်ထားတဲ့ဦးတင်ကျော်ကိုသမ္မတအဖြစ်မဲခွဲရွေးချယ်လိုက်တဲ့အပေါ်ဂျပန်စိုးအနေနဲ့ဂုဏ်ယူဝမ်းမြောက်ကြောင်းနဲ့နိုင်ငံဆက်ဆံရေးတိုးမြင့်သွားနိုင်မှုမျှော်လင့်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသွင်းလွှာထဲမှာဖော်ပြခဲ့တာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့နှစ်ပေါင်း90ကျော်အတွင်းအရသာစစ်စစ်သမ္မတတူကိုဒီမိုကရေစီနည်းကျရွေးချယ်တင်မြှောက်လိုက်တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးကြောင်းနဲ့သမ္မတတေဦးထင်ကျော်နဲ့လက်တွဲလှုပ်လှုပ်ဖို့မျှော်လင့်ကြောင်း Twitter နဲ့လူမှုကွန်ရက်ကဆင်ပြောကြားလိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်ကလည်းသမ္မတတေဖြစ်ဦးထင်ကျော်ကိုရွေးချယ်လိုက်တဲ့အပေါ်ကြိုဆိုကြောင်းနဲ့နှစ်နိုင်ငံလူထုအကျိုးရှိစေမယ့်လုပ်ငန်းတွေဆက်လက်ပူးပေါင်းဆောင်ရွက်နိုင်မှုမျှော်လင့်တဲ့အကြောင်းပြောကြားခဲ့တာပါ။ဒီမိုကရေစီအပြောင်းလဲတွေပေါ်ပေါက်လာအောင်ဦးဆောင်ကြိုးပမ်းခဲ့တဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့အခမ်းအနားအရေးကြီးတာကိုလည်းအတိအမှတ်ပြုချီးကျူးရမှာဖြစ်တယ်လို့မကြခင်ယာရုကထွက်ပေးရတော့မယ်သမ္မတဦးသိန်းစိန်အနေနဲ့အပြောင်းလဲတွေဖြစ်အောင်လမ်းခင်းပေးခဲ့တာတွေကိုလည်းအတိအမှတ်ပြုရမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘူးကကြေညာချက်မှာဖော်ပြခဲ့တာပါလက်ရှိသမ္မတဦးသိန်းစိန်ကလည်းဦးထင်ကျော်ကိုသမ္မတတစ်ဖြစ်လွှတ်တော်ကရွေးချယ်လိုက်တဲ့ပေါ်ကြိုဆိုလိုက်ပါတယ်သမ္မတတစ်တူကိုရွေးချယ်နိုင်တဲ့အတွက်တိုင်းပြည်နဲ့ပြည်သူလူထုကိုစားဂုဏ်ယူဝမ်းမြောက်တဲ့အကြောင်းနဲ့နိုင်ငံကြီးခဲနဲ့အုပ်ချုပ်ရေးတာဝန်တွေကိုလွှတ်ပြောင်းပေးရဖို့စီစဉ်ထားပြီးဖြစ်တဲ့အကြောင်းလဲသမ္မတဦးသိန်းစိန်ကဦးထင်ကျော်ထံပြဖို့တဲ့တောင်းဝင်လွှာထဲမှာပြောဆိုထားပါတယ်ခင်ဗျာ
အယက်သားသမရရွေးချယ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကိုအောင်လွင်ဦးကစူးစီးတင်ပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ကြောင်းသားတွေတရားရုံးကိုသပိတ်မောက်တဲ့အကြောင်းတင်ပြပါမယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ပိတ်မောက်ခဲ့တဲ့ကျောင်းသားတွေကို42ကြိမ်မြောက်အဖြစ်တာယာဝတီမြို့နယ်တရားရုံးမှာရုံးထုတ်ချိန်မှာကျောင်းသားတွေက၈နေပါဝါတွေကိုရုပ်သိမ်းခဲ့ပြီးတရားရုံးကိုလည်းအချက်၃ချက်တောင်းဆိုပြီးတော့တပိတ်မောက်လိုက်ပါတယ်။ဘာကြောင့်အခုလိုတပိတ်မောက်ကြတာပါလဲ။ဒါအပြင်ကျောင်းသားတွေကဘလို့အချက်တွေကိုတောင်းဆိုလိုက်တယ်လဲဆိုတာကိုထိုင်းအခြေစိုက် VOA သတင်းထောက်မအေအေမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မောက်ခဲ့တာကြောင့်အကျန်းဖက်ရိုက်နဲ့ဖြုတ်ခွဲခဲ့ပြီးတနည်းကြော်ကြာတာယာဝတီအကျဉ်းထောင်မှာအမှုပေါင်းများစွာဆွဲဆိုကကျောင်းသားနဲ့ဝန်ရံပီသူတွေကိုအာဏာပိုင်တွေကချုပ်နှောင်ထားခဲ့တာပါအင်္ဂါနေ့မှာတော့အကြိမ်ပေါင်း42ကြိမ်မြောက်အဖြစ်ရုံးထုတ်စစ်ဆေးချိန်မှာကျောင်းသားတွေကတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှုလုပ်တော့မှာမဟုတ်တဲ့အကြောင်းအသိပေးခဲ့ပြီးရှင်းနေပါဝါတွေကိုပြန်ရုပ်သိမ်းခဲ့ပါတယ်ကျောင်းသားခေါင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကသူတို့တပိတ်မောက်ရခြင်းအကြောင်းရင်းကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီတရားရုံးထွက်လာတယ်ဆိုတာပထမကျွန်တော်တို့တောင်းဆိုချက်တွေဖြစ်တဲ့ဒီမိုကရေစီပညာရေးကိုကျွန်တော်တို့အဓိကတောင်းဆိုဖို့အတွက်ထွက်လာတယ်ကျွန်တော်တို့ဒီရိုးရင်းပြည်စည်းနေတဲ့တရားစီရင်ရေးကိုနိုင်ငံတကာနဲ့အများပြည်သူသိရှိအောင်ဆိုကျွန်တော်ထွက်လာခြင်းဖြစ်တယ်အခုတပိတ်မောက်တဲ့ဆွေးနွေးချက်ကကျွန်တော်တစ်နှစ်ကြာလာတဲ့ကျွန်တော်တို့ဘက်ကတော့အမှုတွေတစ်ခုပြီးတစ်ခုသာဆက်လက်ဆွဲဆိုနေတယ်ကျွန်တော်တို့ဘက်ကပြီးတော့ပြန်လည်တရားစွဲဆိုမှုကိုတရားသူကြီးက2008ဖွဲ့စည်းပုံအခြေခံဥပဒေအရနဲ့ပယ်ထားတာရှိလို့သူရဲ့လုံခြုံရေးအရနဲ့ပယ်ထားတာရှိတယ်ဒီတော့ဒီဥပဒေကလူလူအကာအကွယ်မပေးဘူးဆိုတာထေချာလာတဲ့အနေအထားမျိုးကကျွန်တော်တို့အနေနဲ့ဒီလက်ရှိသမားတိုင်းငံလုံးဝရှိတဲ့တရားရုံးနိုင်ကိုကျွန်တော်တို့တပိတ်မောက်မှာဖြစ်တယ်ဗျာလုံမဲ့ပုံစံကတော့ကျွန်တော်တို့ကဒီတရားရုံးကိုထွက်မယ်တရားရုံးကိုထွက်ပြီးတော့အဓိကအချက်ကကျွန်တော်တို့ဒီတရားရုံးကစီရင်ချက်တွေတရားရုံးနဲ့အဓိကပူးပေါင်းပါဝင်ဆောင်ရွက်မှုရှိလို့တော့မှာမဟုတ်ခင်ဗျာသူ့ဘာသာသူဘာပဲလုပ်လို့ကျွန်တော်တို့အနေနဲ့နှိမ့်လို့ရှိပြီးဥပဒေထားပြလိုက်တော့မှာဗျာအစိုးရလက်ထက်ကညင်အတိုင်းပဲအခုကလည်းကုဝင်လင်းပြောရမယ်ဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဒါစစ်တပ်ကိုအခြေပြုရေးဆွဲထားတယ်အခုအကုန်လုံးဥဒိမ့်စိန်လို့ပါလို့အစာပေါ်တော့ဒါစစ်တပ်ကိုတောထောင်နောက်ခံပြရတဲ့ဒီအစိုးရဖွဲ့ဖြစ်တဲ့အတွက်စစ်တပ်ရဲ့ညင်အတိုင်းပဲတောင်းသားတွေကိုရန်သူတွေကိုသဘောထားပြီးအညှို့တကြီးနဲ့ဆက်လက်ပြီးတော့ပြင်နေခဲ့တယ်လို့ကျွန်တော်တို့အနေနဲ့သတ်မှတ်တယ်ဗျာ
ပြီးခဲ့တဲ့ရက်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့အတွက်တောင်းဆိုခဲ့ပြီးဒီကနေ့တောင်းဆိုချက်တွေထဲမှာလည်းဒီမိုကရေစီစံနှုန်းအနေနဲ့ကန့်ညီတဲ့ဖွဲ့စည်းပုံဖြစ်ဖို့တွေအပါအဝင်အချက်၃ချက်ကိုတောင်းဆိုထားတယ်ဆိုပြီးကိုတီဟဝင်းတင်ကဆိုပါတယ
်ပထမတစ်ချက်အနေနဲ့ကျွန်တော်တို့ဒီမိုကရေစီပညာရေးတိုက်ပွဲလမ်းဆက်လက်ညွှန်ကြားဆက်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီလေးဝန်ဆောင်ကတိကဝတ်တွေကိုဆက်လက်အကောင့်ထဲပေါ်ပေးဖို့ဒါကိုတစ်ချက်တောင်းတယ်ပြီးတော့နောက်တစ်ချက်ကကျွန်တော်တို့ဒီမတရားဥပဒေပုံမှန်နဲ့ဆွဲဆိုထားတဲ့ဒီနိုင်ငံအကျဉ်းသားတွေအကုန်လုံးအမှုတွေပိတ်သိမ်းနေလို့ဆိုတဲ့တစ်ချက်တောင်းတယ်ပြီးတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့အခြေခံဥပဒေပေါ့နော်ဒီမိုကရေစီစံချိန်စံညွှန်းနဲ့ကန့်ညီပြီးတော့ဖက်ဒရယ်ပြည်ထောင်စုကိုအခြေခံနဲ့အခြေခံဥပဒေတည်တည်ပေါ်ထွန်းလာရေးကိုကျွန်တော်တို့တောင်းဆိုရပ
ါဒီကနေ့မှာပဲမြန်မာနိုင်ငံမှာအယက်သားစစ်စစ်လို့ခေါ်ဆိုနိုင်တဲ့သမရအစ်စ်ကိုရွေးချယ်နိုင်ခဲ့ပါပြီဒီသမရအစ်စ်ကိုတပိတ်မောက်ကျောင်းသားတွေကကြိုဆိုခဲ့ပြီးဒီမိုကရေစီစံနှုန်းနေနဲ့ကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပြောင်းလဲဖို့ပြင်ဆင်နိုင်ဖို့တိုက်တွန်းတဲ့အကြောင်းကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းသွေးစစ်ကလည်းဆိုပါတယ
်ဆိုင်ဆိုင်ပြည်တည်နေတဲ့ဒီပါတီတခုကအခုအစိုးရဖွဲ့ပြီးတဲ့အခါမှာသူတို့တင်ရောက်တဲ့ကိုယ်စားလှယ်တယောက်ကသမရရတယ်ဆိုရင်ဥစ္စာကျွန်တော်ဂုဏ်ယူပါတယ်ဝမ်းလဲဝမ်းသာပါတယ်အဲ့တော့အဲ့သမရကစီးခဲ့တဲ့သမရတွေထက်စားလို့ရှင်ပြည်သူတို့ပို့ပြီးထမ်းဆောင်နိုင်မယ်လို့ကျွန်တော်ပြောလင်းတယ်ဒီအစိုးရစစ်လက်ထက်မှာလည်းအစိုးရစစ်ဒီသမရစစ်နဲ့အစိုးရစစ်ကိုကျွန်တော်တောင်းဆိုချင်တာတကယ်ဥပဒေကိုစီးပြူတွေအတွက်ပြင်နိုင်ပါစေလို့ကျွန်တော်တို့တောင်းအပ်ပေးပါတယ
်ပြီးခဲ့တဲ့2014ခုနှစ်ကစပြီးအမျိုးသားပညာရေးဥပဒေကိုကျောင်းသားတွေကကန့်ကွက်တပိတ်မှောက်ခဲ့ပြီးခရီးရှည်ချီတက်မှုကိုလှုပ်ဆောင်ခဲ့တာပါခရီးရှည်ချီတက်မှုတွေကိုလှုပ်ဆောင်နေစဉ်အတွင်းမှာလူလူရဲ့စာနာထောက်ခံမှုတွေရရှိခဲ့ပြီးတဲ့နောက်မှာသူတို့ဟာအစိုးရလွှတ်တော်နဲ့ပညာရေးခွင့်ရတို့အပါအဝင်ကျောင်းသားတွေကလေးပွင့်ဆိုင်ဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်ဒီဆွေးနွေးပွဲတွေမပြီးပြတ်ခင်2015ခုနှစ်မတ်လ10ရက်နေ့မှာပဲသူတို့တွေဟာလက်ပံမြို့နယ်မှာအကြမ်းဖက်ရိုက်တဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါအစိုးရကတော့တည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူခဲ့ရတာဖြစ်ကြောင်းဆိုခဲ့ပါတယ်သူတို့ကိုရိုက်တဲ့ဖမ်းဆီးစဉ်တုန်းကရရှိခဲ့တဲ့ဒဏ်ရာတွေကြောင့်ကျန်းမာရေးဆိုးဝါးမှုတွေအတွက်လည်းလုံလောက်တဲ့စေဝါကုသခွင့်တွေမရရှိခဲ့ဘူးလို့လည်းကျောင်းသားတွေကဆိုပါတယ်ကျောင်းသားတွေကိုတစ်နှစ်ကျော်ကြာတဲ့အထိအမှုပေါင်းများစွာနဲ့တရားစွဲဆိုခဲ့ရမှာကျောင်းသားခေါင်းဆောင်တဦးကိုအ ਨੇ စုံအမှု20ကနေအများဆုံးအမှု90လောက်တိရှိပြီးနေ့စဉ်နှီးပါဆိုသူတို့တရားရုံးတက်နေရတာပါကျောင်းသားတွေကတော့ပြီးခဲ့တဲ့ရုံးချိန်တွေကနေစပြီးတဦးချင်းအလိုက်တပိတ်မှောက်မှုတွေလုပ်ခဲ့တယ်လို့အခုအခါမှာတော့အစုဝေးနဲ့တပြိုင်နက်တရားရုံးနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်တော့ဘူးဆိုကတပိတ်မှောက်ခဲ့တာဖြစ်ပါတယ်ရှင်
ကျောင်းသားတွေတပိတ်မောက်ရခြင်းအကြောင်းကိုမအေးအေးမကစူးစီးတင်ပြတော်ရပါရှင်ခုတော့ဒီကနေ့ညပထမပိုင်းအစီအစဉ်အဆုံးမတက်ခင်မှာထိန်းနှင်ခန်းနိုင်ငံရဲ့အကျဉ်းသားတွေနဲ့ဆိုင်တဲ့ပြည်တွင်းသတင်းတစ်ပုဒ်ကိုနောက်ဆုံးတင်ပြချင်ပါတယ်ဒီကနေ့ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့ သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရတေးလက်ထက်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေပုံမှန်မျိုးစုံနဲ့အမှုရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတွေကိုသမရရဲ့လုတ်ပိုင်ခွင့်နဲ့အမြန်ဆုံးလွှင့်ငင်းချမ်းသာခွင့်ပေးပြီးလှုပ်ပေးဖို့မျှော်လင့်တယ်လို့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေကပြောဆိုလိုက်ပါတယ်။လက်ရှိအစိုးရနဲ့အစိုးရတေးကြားအုပ်ချုပ်ရေးအာဏာအလွယ်အပြောင်းကာလနီလာချိန်မှာတက်ကြွလှုပ်ရှားသူတွေကိုနောက်ထပ်ဖမ်းဆီးမှုတွေနဲ့ထတ်တိုးတရားစွဲဆိုမှုတွေရှိနေတာကိုလည်းရှုံချကြပါတယ်။မဆုမွန်ကအပြည့်အစုံဆက်ပြောပြထားပါတယ်ရှင်။
ဟုတ်ပါတယ်ရွေးကောက်ပွဲအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးချယ်တင်မြှောက်ပြီးပြည်ထောင်စုလွှတ်တော်မှာအတည်ပြုခန့်အပ်လိုက်တဲ့အရက်သားသမရသည့်ဦးထင်ကျော်ဦးဆောင်မဲ့အစိုးရသည့်လက်ထက်လက်ရှိအစိုးရလက်ထက်တုန်းကပုံမှန်မျိုးစုံနဲ့ဖမ်းဆီးခံထားရတဲ့အမှုရင်ဆိုင်နေရာဆဲဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာနိုင်ရေးကိုမျှော်လင့်ချက်ထားနေတာပါလူခွေလှုပ်ရှားသူဥပဒေအကျိုးတော်ဆောင်ရှင့်နေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ်
ကျွန်တော်တို့ဒါမဲ့အာကျွန်တော်တို့ရဲ့အနာဂတ်ပွင့်သွားပြီဦးထင်ကျော်ဆိုတာလည်းပဲ1960ခုနှစ်နောက်ပိုင်းမှာပထမဦးဆုံးအချိန်အရတားစစ်စစ်ရေမြောတဲ့အရတားစစ်စစ်သမရပေါ်ပေါက်လာတာဖြစ်တယ်နော်တကယ်ကိုမဲခိုးလို့လို့ကျုံမဲတွေလို့နဲ့နှစ်ထင်းတတ်တည်းတက်လာတာမဟုတ်ဘူးနဲ့လူလူကြီးတရားလုံးရဲ့ဆန္ဒမင်းနဲ့အပြတ်အသတ်အနိုင်ရပြီးတော့တက်လာတဲ့လူလူကိုယ်တော်တွေကရွေးချယ်တင်တော့တဲ့သမရဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒါမဲအစိုးရတဲ့ဒေါ်ဆန်းကြီးဦးဆောင်တဲ့အစိုးရတဲ့ကိုကျွန်တော်တို့အစိုးရဖြစ်သဘောထားပဲကျွန်တော်တို့ကောင်းဖို့အများကြီးညွှန်လင်းလိုက်ရ
သမရသည့်ဖြစ်လာတဲ့ဦးထင်ကျော်ရဲ့လက်ထက်ဥပဒေကြောင့်အရာဘလို့ပုံစံမျိုးနဲ့ဖမ်းဆီးခံထားရတဲ့ကြောင်းသားပြည်သူအလုသမားလေသမားတက်ကြွလှုပ်ရှားသူတွေလွတ်မြောက်ရေးဆောင်ရွက်နိုင်ပါတယ်ဆိုတာကိုတော့ရှင့်နေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ
်သမရကြီးဦးထင်ကျော်တက်လာပထမဆုံးလို့လှုပ်တဲ့နယ်လို့ကတော့ကျင်းလေးရတဲ့အရာဒါလူချင်းပြီးတဲ့ပြီးနိုင်တဲ့အရာတွေပြီးမယ်ဒါတက်ခံပြလို့ပြန်နာရီဦးလည်းပဲကျွန်တော်တို့ဖွဲ့စည်းဝင်ဆရာဦးတွေခုံရုံးမှာဒီမှုပြဖွဲ့စည်းဝင်ဆရာဦးတွေတိုက်ညီရလားဆိုမျိုးပြင်ပြီးတော့အမှုတွေအကုန်လုံးပဲထက်ပြည့်တယ်။ဘာလို့ဆိုတော့လူကြီးချတာကွင်းကြတော့ကာလုံကသဘောတူမှာဖြစ်တယ်။အဲ့ဒီဖွဲ့စည်းပုံချင်လို့အဲ့ဒီအကန့်တကြီးရှိနေတော့ဥပဒေကြောင်းအရကျွန်တော်တို့လုပ်နေတာတော့တခံကြီးသားလူတွေကိုပေးလို့ရတယ်။နော်ကျွန်တော်တို့ရင်းနှောင်းလိုက်ပြောခဲ့တယ်ရင်းနှောင်းတာကိုလွတ်တော်မဟုတ်ဘူးပေါ့ဗျာ။နော်အခုကြီးသူလွတ်တော်အခုကိုကြီးသူလွတ်တော်အဖြစ်နော်ဒါနော်ကိုကြီးသူအစိုးရတက်လာမှာဆိုရင်တော့တွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့စုပြီးတော့တတ်မှတ်ထားတဲ့အကြီးအတွက်နဲ့ဖွဲ့စည်းပုံချင်ဦးဆိုင်ခုံရုံးကိုဒီကိစ္စကိုဆက်ချင်းတက်လို့ရတယ်ဗျာ။စာချင်တော်တက်လို့ရတယ်။ကျွန်တော်တို့ဘက်ကလည်းစာချင်တော်တက်လို့ရတယ်။ကျောင်းသားတွေကိုဒီလိုလုပ်နေတာတွေဟာဖွဲ့စည်းပုံချောင်းနဲ့ကိုက်ကြီးပါလားပုံမှန်ဆက်ရှိဟာနော်ငင်းစုကြည့်ဥတွေတကယ်တရားလုံးမှာဖွဲ့စည်းပုံချောင်းနဲ့ကိုက်ကြီးသလားဆိုတာကိုသိပြီးတော့ဖွဲ့စည်းပုံချောင်းတွေခုံရုံးကတစ်ပြည်မှုတွေဖျက်ပြလို့ရတယ်
ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းတုန်းကလည်းအကျဉ်းသားလွတ်မြောက်ရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေစီစီရွေးချယ်နိုင်မှုနိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေနဲ့အစိုးရတို့ကြားပူးပေါင်းဆောင်ရွက်ခဲ့မှုပါတယ်။ဒါကြောင့်အခုလက်ရှိအစိုးရအနေနဲ့အုပ်ချုပ်ရေးအာဏာမလွှဲပြောင်းခင်အချိန်ကလေးမှာနိုင်ငံရေးအကျဉ်းသားတွေကိုအကုန်ပြန်လွှတ်ပေးခြင်းအပြင်နိုင်ငံရေးတိုက်ခါဆယ်နိုင်တဲ့အနေအထားဖြစ်တယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ကတွဲဖက်အတွင်းမှကိုဘိုးကြီးကပြောပါတယ်။အခုထပ်ထီးလဲ88မျိုးဆက်ကြောင့်သူမီမီမန္ဒီလာတိန်တို့ကိုထပ်မံဖမ်းဆီးခဲ့တာနဲ့ဖမ်းဆီးခံကြောင်းသားတွေကိုပုံမှန်တွေထတ်တိုးတရားစွဲဆိုနေတာနဲ့ပတ်သက်ပြီးရှုံချကြောင်းလဲကိုဘိုးကြီးကပြောပါတယ
်အဓိကတော့ဒီအစိုးရအကြောင်းလဲမဖြစ်ခင်မှာကိုဒီဦးသိန်းစိန်အစိုးရအနေနဲ့ကနိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးခဲ့မယ်ဆိုလို့ရှိရင်တော့အကောင်ဆုံးအခြေအနေပါပဲဆိုတော့သူတို့တို့လည်းကောင်းတယ်ပေါ့နော်သူတို့နောက်အစိုးရအသေးတို့ကလည်းဒီဝန်ထုပ်ဝန်မှုတစ်ခုရော့တာပေါ့ဒါမျိုးလုပ်ပေးနိုင်တယ်ဆိုတော့အကောင်ဆုံးပါအခုဖန်ဆီးနေတာတွေကဥပဒေအရမဟုတ်ဘဲနဲ့နိုင်ငံရေးအရဖန်ဆီးနေတယ်လို့ထင်တယ်။ဒါကြောင့်မို့ဒီသူတို့ကိုလွှတ်တဲ့ကံမလဲနိုင်ငံရေးအရဟိုပြန်ပြီးတော့လွှတ်ပေးလိုက်တာအကောင်းဆုံးပါပဲ
။အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းတောင်တွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူနိုင်ငံရေးအကျဉ်းသားပေါင်းက60နီးပါးရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေတက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကပြောပါတယ်ရှင်
။မဆူမွန်တင်ပြသွားတာပါရှင်။VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 2425တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့သူတွေ rate ကတော့0112312999လေးကိုခေါ်ဆိုနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် March 15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်ခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီကရလာကွယ်လွန်သွားခဲ့တဲ့တရားရုံးချုပ်တရားသူဂျေအန်တိုနီစကလီယာနေရာမှာအစားထိုးမဲ့သူကိုသမ္မတဥပမာအချိန်မီ၍ဆိုပြလာနိုင်ပါတယ်သမ္မတအနေနဲ့အစားထိုးမဲ့ဆိုပြနိုင်ခြင်းလူစင်းကိုအပြည့်သက်အစင်စကားတင်စီစစ်နေပြီလို့လည်းအင်ပီရောကလာတဲ့သတင်းတွေကဆိုပါတယ်ဒါပေမဲ့လည်းအထက်လွှတ်တော်ရီပါဘလီကန်တွေကတော့သမ္မတဥပမာဘသူကိုပဲရွေးရွေးသူတို့လက်ခံမှာမဟုတ်ဘူးလို့ပြောနေပါတယ်တရားရုံးချုပ်တရားသူကြီးရွေးချယ်မဲ့ကိစ္စမှာခံမှန်းတွက်ဆချက်တွေအမျိုးမျိုးထွက်ပေါ်နေတဲ့ဒီချိန်ထဲမှာပဲဘသူ့ကိုရွေးမလဲဆိုတဲ့ကိစ္စကိုလည်းသမ္မတဥပမာကအတတ်နိုင်ဆုံးတိုးတိတ်တိတ်လှုပ်ဆောင်နေတာတွေ့ရပါတယ်။သူကအခုလိုပြောပါတယ
်။ I want somebody who is an outstanding
ဆိုင်ရာမှာထူးခြားကျွမ်းကျင်တဲ့သူဥပဒေရေးရာကိစ္စတွေမှာအမှားရွေးမရှိမဲ့သူကိုကျွန်တော်ရွေးချယ်မှာပါ
။ဒီမိုကရက်ထက်လွတ်တော်အမတ်တွေကလည်းသမ္မတအဆိုပြုမဲ့သူကိုမြည်စင်းတင်သွင်းမှုစိတ်အားထက်သန်နေကြပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ်ချော့ရှာမာကအခုလိုပြောပါတယ်
။ In terms of timing,
အချိန်ကန့်သတ်လေရှိရောတယောက်ယောက်ကိုအမြန်ဆုံးတင်နေပါတယ်။ဒါပေမဲ့စီစီရွေးချယ်တဲ့လုပ်ငန်းစဉ်တွေကတော့ဖျက်သိမ်းရမှာပါ
။ Republican တွေဘက်ကတော့သမ္မတအနေနဲ့တရားသူကြီးခံထားရေးကိစ္စဆိုပြုမဲ့အစည်းအဝေးကိုဆွံ့လွတ်လိုက်စီခြင်းမီလို့ပြောနေတာပါ။သမ္မတဥပမာရဲ့သမ္မတတက်တန်နောက်ဆုံးနေဖြစ်တဲ့အတွက်တရားရုံးချုပ်တရားသူကြီးရွေးချယ်မဲ့ကိစ္စကိုနောက်တက်လာမဲ့သမ္မတကသာရွေးချယ်စေချင်တာပါ။ Republican ထက်လွတ်တော်အမတ် John Cornyn ကအခုလိုပြောပါတယ
်။ My constituents back in Texas and I thinkMy sense is people at large.
တရားရုံးချုပ်မှာမျိုးဆက်နဲ့ချီအတွေးအခေါ်အရထိန်းချီထားတဲ့အချက်တွေကိုတာဝန်ကမကြားခင်နားတော့မဲ့သမ္မတတယောက်ကြောင့်တင်းဆောင်းသွားတာမျိုးကျွန်တော်ရဲ့ Texas ပြည်နယ်ကမဲဆန္ဒရှင်တွေပါဝင်လူတော်တော်များများကမလိုလားကြပါဘူးအမည်စင်းတင်သွင်းတာကိုကျွန်တော်တို့လက်မခံပါဘူ
းတချို့ကလည်းပါတီချင်းတစ်ခုကြားနှစ်ဖက်ညီနိုင်လို့မရတဲ့အတွက်ရေရှည်မှာရိုက်ခတ်မှုတွေရှိလာမှာကိုသတိပေးနေပါတယ်ဒီမိုကရက်ထက်လွတ်တော်အမတ် Richard Blundell ကအခုလိုပြောပါတယ
် I regret it mostbecause of the damage
ရုံးချုပ်တရားရေးဆိုင်ရာကိစ္စတွေမှာပါတီနိုင်ငံရေးအမြင်ကွဲလွဲချက်အရှုပ်ထွေးတွေကြောင့်ထိခိုက်အောင်ဆွဲချသလိုဖြစ်နေတာကိုကျွန်တော်တို့စိတ်မကောင်းဖြစ်မိပါတယ်ဆိုပြီးဒီမိုကရက်ထက်လွတ်တော်အမတ် Richard Blumenthal ကပြောဆိုသွားတာပါ Republican ထက်လွတ်တော်အမတ် Lindsey Graham ကလည်းဒီမိုကရက်ပါတီဘက်က Hillary Clinton သမ္မတဖြစ်လာခဲ့မယ်ဆိုရင်သမ္မတဥပမာရွေးတာတဲ့ Republican ဘက်ကပိုပြီးတော့လက်ခံနိုင်မဲ့သူ Liberal ချမဲ့သူတယောက်ကိုရွေးလာနိုင်တယ်ဆိုပြီးခံမှန်းပါတယ်သမ္မတဥပမာကတော့ဘလူဝဲကန့်ကွက်မှုတွေရှိနေရှိနေသူ့ဘက်ကမဖြစ်မနေအမြင့်စင်းတင်သွင်းမယ်ဆိုတာကိုအခိုင်အမာပြောဆိုနေပါတယ
် I'm confident that whoever I select
ဘသူ့ကိုပဲကျွန်တော်ရွေးချယ်ယုံကြည်တာကတော့မျက်မျက်တာတာနဲ့ဗမ်းမလိုက်တဲ့သူအရေးချင်းနဲ့အကန့်ညီဆုံးဖြစ်မဲ့သူကိုတတ်မှတ်ရွေးချယ်မှာပါ Republican အထက်လွှတ်တော်အမတ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမယ်မလိုက်နာဘူးဆိုတာကတော့သူတို့ဘာသာသူတို့ဆုံးဖြတ်ရပါလိမ့်မယ
်။ကွယ်လွန်သူတရားရုံးချုပ်တရားသူဂျေအန်တိုနီစကာလီယာရဲ့တရားရေးဆိုင်ရာယူဆအတိုင်းအစဉ်အဆက်ထိန်းသိမ်းမဲ့သူတယောက်ရွေးချယ်ရေးကသမ္မတဥပမာအတွက်ကြီးမားတဲ့ခက်ခဲတစ်ခုလည်းဖြစ်နိုင်ပါတယ်။မျိုးဆက်နဲ့ချီထိန်းသိမ်းလာခဲ့တဲ့တရားရုံးချုပ်တွင်ကအယူအဆပိုင်းဆိုင်ရာယက်တီချက်တွေမတိမ်ဆောင်းအောင်လုပ်ရမယ်။အကဲဆမ်းမှုတစ်ခုဖြစ်လဲသုံးသပ်နေကြကြောင်းပါခင်ဗျာ။
ကနေနိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုက်ဦးကစူးစီးတင်ပြတော်ရပါရှင် ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။တော်ရှင်မြတ်မြာတမလောကရွေးချယ်ဒုသမရာတူပါဝင်အစိုးရတစ်ခုဥဆောင်မဲ့သူတွေကိုလွှတ်တော်ကတင်မြှောက်လိုက်ပါပြီ။စစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့သူတွေနဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလား။ပြောင်းလဲချိန်တန်ပြီဆိုတဲ့စံပုံနဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD ပါတီအနေနဲ့ရောဂရိတွေအတိုင်းအကောင့်ထဲပေါ်နိုင်မှာမလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ပထမဆုံးတော့ဒီကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသဘောထားတွေကိုကျွန်တော်အရင်ကြားချင်ပါတယ်။ဒီမြန်မာနိုင်ငံမှာဆက်စုနှစ်တွေအတွင်းမှာပထမဆုံးအချိန်အယက်သားစစ်စစ်အစိုးရတရက်တက်လာတော့မယ်ဆိုရင်လည်းစစ်တပ်ကတင်တဲ့ဒုသမတယောက်လည်းပါလာမှာဖြစ်တော့ဒါ NLD အတွက်ဘလောက်ထိစိန်ခေါ်မှုဖြစ်မယ်လို့ယူဆလဲ။ဒါတော့ကျွန်တော်ဒီ1990ပြည့်ရွေးကောက်ပွဲမှာတော့NLD ပါတီရဲ့ပလဲမြွန်းနဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ပြီးတဲ့ဒေါက်တာတင်းဆွေရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲဂျီဘူရချင်းတော့မှန်တယ်ခင်ဗျာ NLD တွဲဒီတမတော်ကအဟိုကိုယ်စားလှယ်တူကဒုသမတတစ်နေရာအထိပါလာတော့ဒါကဟိုနာမည်အနက်အုတ်ချိုရေးပိုင်းမှာအခက်ခဲတွေရှိနိုင်တယ်လို့ကျွန်တော်တို့ဆိုရင်ကြည့်ကြရတယ်တော်တော်ရှိပါတယ်။ဒါပေမဲ့မင်းညကမင်းညဆိုကျွန်တော်အမေရိကန်ပြောသူတန်တော်ကြီးပေါ့နော်ပမာပြီဆိုဟိုဒီချိန်အဲလွတ်တော်ထဲမှာတမတနေရမဲ့ပေးတဲ့ပုံစံနဲ့အဲ့မတိုင်ငယ်လေးမှာဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေစီစဉ်ခင်းကျင်းထားတဲ့အစီအစဉ်တွေကိုမင်းညမဲ့ပေးဖို့မှာပေါ်လွင်လာတော့ကတနည်းဖြင့်တမတော်နဲ့ဒေါ်အောင်ဆန်းစုကြည်ဟာဟိုပြည်ပြည်လေးလေးတက်နိုင်ဆုံးမိသားအောင်ကြိုးစားပြီးတော့ညှိနှိုင်းဆောင်ရွက်လာတဲ့ရလက်ကန်ဒီဒီတမတကြီးနေရာတွေဖြစ်လာတယ်လို့မြင်ရတယ်။ဒါကြောင့်နာမည်အနက9နှစ်ပေါ့နော်အရှိကြီးတော့မဟုတ်9နှစ်တော့မှလည်းအဲ့လိုပုံစံမျိုးနဲ့တမတော်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့တနည်းမဲ့တမတော်နဲ့ NLD နဲ့ပူယုံမူယုံမြောင်းကနဲ့ဒေါ်အောင်ဆန်းစုကြည်တဲ့ကနိုင်ငံအတွက်အရေးကြီးတဲ့ဟာဒီနိုင်ငံတစ်ခုလုံးရဲ့ခြုံတဲ့ကိစ္စတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာစရာရှိတဲ့အတွက်ကျွန်တော်ကအစိုးရအကြီးကြီးတော့မဟုတ်ဘူးလို့ပဲပဏာမဆွေးနွေးကြပါခင်ဗျ။ဟု
တ်ကဲ့ကျွန်တော်တင်ဆက်ဆရာဦးစီစုအောင်မြင်လည်းရှိနေပါတယ်။ဆရာဦးစီစုအောင်မြင်ရဲ့အမြင်ရောခင်ဗျ။အ
ဲကျွန်တော်ကတော့ဟိုနှစ်ခုကြည့်ရမယ်။ပထမတစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေကဒီဒုသမရရဲ့လုပ်ပိုင်ခွင့်တွေကိုဘယ်လိုပြဋ္ဌာန်းထားသလဲဆိုတဲ့ဟာကိုအရင်ကြည့်ဖို့လိုပါတယ်။အဲတော့ဟိုဒုသမရတွေနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းထားတာသူတို့ကသမရကိုတာဝန်ခံမှုပဲရှိတယ်။အဲ့တော့သမရကိုတာဝန်ခံမှုပဲရှိတဲ့အခါကျတော့ဒီဒုသမရအနှစ်ယောက်ကဟိုအလူအများနားလည်မှုနည်းနည်းလွဲနေကြတယ်ဗျာ။အဲ့ဒါဘာလဲဆိုတော့ဒုသမရတိတို့နှစ်တို့ခေါ်နေကြတယ်။အဲ့ဒါမဟုတ်ပါဘူး။ဒုသမရလို့ပဲအဲ့ဒီကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာဒီတိုင်းပဲသူကဟိုကပြဋ္ဌာန်းထားတယ်။ဥပမာဒီအဲအမျိုးသားကာကွယ်ရေးနဲ့လူငယ်ကောင်စီဖွဲ့စည်းပုံမှာဆိုရင်လည်းအဲ့ဒီတိုင်းပဲသမရပြီးရင်အောက်မှာဒုသမရနောက်ထပ်နံပါတ်3ဒုသမရဒီတိုင်းလည်းပြဋ္ဌာန်းထားတယ်ဆိုတော့ဘယ်မှာမှဒုသမရတင်းနှစ်ဆိုတာမရှိဘူးအဲ့တော့အခုအရွေးချယ်ခံလိုက်ရတဲ့ဒုသမရနှစ်ယောက်ကလည်းသူတို့တာဝန်ပိုင်းအရဆိုရင်သမရကတာဝန်ပေးတဲ့ပုံမှာပဲသူတို့ကတာဝန်ခံပြီးတော့လုပ်ဆောင်ခြင်းရှိတယ်သမရကိုသူတို့ကတာဝန်ခံရတယ်အရေးချင်းအနေထားကလည်းအတူတူပဲတစ်ခုပဲအဲ့ဒါခြားနေချက်ရှိတာကသမရကတစ်စုံတစ်ခုအကြောင်းအရာကြောင့်သူထွက်တာတို့အဲဒီကမှသူကအနားယူတာတို့သူမဟုတ်ဒီတာဝန်မထမ်းဆောင်နိုင်တာတို့ဖြစ်ပြီးဆိုရင်တော့ကိုယ်တော်လို့မဲဒုတိယအများဆုံးရလာတယ်အခုဆိုရင်တော့ဒါဟိုဥစ္စာပေါ့နော်ဥမိစွေပေါ့အဲသူဆိုရင်တော့ယာယီသမရကတော့ယာယီဖြစ်လာလိမ့်မယ်ယာယီဆိုတာကတော့ဟိုအလိုဟိုဥစ္စာအချင်းတူတော့ပါတယ်တစ်ပတ်နှစ်ပတ်ဒီလောက်ပဲရှိပါတယ်ဆိုတဲ့ခါကျတော့အဲ့ဒီလောက်ပဲလုပ်ပိုင်ခွင့်ရှိပါတယ်ဒါဖွဲ့စည်းပုံမှာပြထားတာပြီးတော့မှနောက်ကျွန်တော်လက်တွေ့ပေါ့လက်တွေ့ဆိုတာကဒါကအခုမှကျွန်တော်တို့အခုပြောင်းလုပ်တာမဟုတ်ဘူးဒီဒုသမရတွေပါရဲ့ဖွဲ့စည်းပုံကိုကျင့်သုံးလာ9နှစ်ရှိသွားပြီဒီ9နှစ်မှာကြီးလိုက်တဲ့ခါကျတော့လေအဲ့ဒီဒုသမရနှစ်ယောက်ကသမရကူပဲဒီတာဝန်ခံရတာပဲဒီပြင်ဘာမှသူကမပူမပူတာမှဘယ်တော့မှမပူလဲဆိုရင်ပြီးခဲ့တဲ့ကာလကိုကြည့်လိုက်ရင်ဒီဒုသမရတွေကဒါသမရဟိုဥစ္စာပေါ့နော်ဒီဦးသိန်းစိန်အစိုးရအဖွဲ့ထဲမှာဒါစီနီယာဝန်ကြီးလို့ခေါ်တဲ့ဦးစိုးသိန်းရဲ့လုပ်ပိုင်ခွင့်လောက်တောင်မှသူတို့တယောက်မှမရှိဘူး။ပြောချင်တဲ့သဘောကဒုသမရတွေကသမရကိုတာဝန်ခံရတယ်သမရကတာဝန်ပေးတယ်လို့ပဲလို့ရတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေအရပြီးမှဖြစ်ပေါ်ခဲ့တဲ့အခြေအနေအရကတော့ပြဿနာမရှိနိုင်ဘူး။ဒါပေမဲ့လည်းအခုအခြေအနေကတော့အခြေအနေအစ်စ်ဆိုတဲ့ခါကျတော့ဒ ြောတော့မပြောတတ်ဘူးပေါ့နော်ပြဿနာနည်းနည်းပါးပါတော့ရှိကောင်းရှိနိုင်တာပေါ့ဒီလောက်ပဲကျွန်တော်ဟိုနားလည်ပါတယ
်ဟုတ်ကဲ့နောက်တစ်ခုရှိတာအခုဒီဒုသမရဖြစ်လာတဲ့ဒီစစ်ဖို့ချောဦးမြင့်ဆွေရသဘောထားတင်းပါတယ်နောက်အရင်စစ်ကောင်းဆောင်ဦးသက်ရွှေနဲ့နှိစက်တဲ့သူဖြစ်တဲ့ဆိုပြီးတော့လည်းတင်းနေရကြီးပါတယ်ဆိုတော့တချို့ကခံမှန်းရတာဒါဒီ energy challenge လို့ပို့သူတို့ဘက်ကဒီသဘောထားတင်းပါတဲ့လူတယောက်ကိုထည့်လိုက်တာဆိုပြီးအမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးတင်းဆွေမြင်ရဘလို့ရှိလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒါလို့လူအများစုကပြောကြတယ်ထင်ကြတယ်စိုးရင်ကြတယ်အဲဒီစိုးရင်ချက်တွေကလည်းစိုးရင်တိုက်တယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်ဆိုရင်ဒီဦးမြင့်ဆွေရဲ့ပြီးခဲ့တဲ့ကာလပေါ့နော်ရန်ကုန်တိုင်းမှာသူအမျိုးမျိုးနဲ့တော်ဝတာဆပြီးနောက်ဆုံးခုမြို့တော်ဝန်ကြီးလောက်လာတဲ့ကာလမှာပြောစရာဆိုစရာတွေကအကြီးအကဲကြီးတွေကိုအနည်းဆုံး၅ခုလောက်ရှိတယ်ဒါလူတိုင်းလည်းသိပါတယ်နော်။အဲ့တော့အဲ့လိုပုဂ္ဂိုလ်ကိုဘာကြောင့်ရွေးတယ်လဲဆိုတဲ့အပေါ်မှာလူရဲ့အတ္တမမေခွန်းနဲ့ထုတ်တယ်အစိုးရင်ကြီးတယ်ဒါပေမဲ့လူခက်တာကဟိုဒေါ်အောင်ဆန်းစုကြည်ကသူတင်လိုက်တဲ့ဒုတိယသမ္မတလောင်းနှစ်ဦးကိုဘာကြောင့်ဘယ်လိုရွေးချယ်တယ်ဆိုတဲ့အကြောင်းပြချက်တွေကိုတရားဝင်အဲ့ပြည်သူလူထုသိအောင်ပြောပေးမယ်လို့ပိုချုပ်မှုကြီးမင်းအောင်လိုင်းဘက်ကဘာကြောင့်ဦးမြင့်စွေကိုရွေးလဲဆိုတာဟိုကျွန်တော်ဒီလောက်တော့မပြောဘူးခင်ဗျာမပြောတော့ပြည်သူလူထုရဲ့သံလျာနဲ့စိုးရိမ်မှုတွေပိုးစေတယ်လို့ယူဆတယ်ဟောတနည်းအားဖြင့်အော်ဒါဟာလာမယ့်ငါးနှစ်အတွက်ကတော့ဟိုတနည်းအားဖြင့်ဟိုရင်းဆိုင်ကြော်လွှားမယ့်အရာတစ်ခုကို energy ကပိုက်ထားတဲ့အနေထားတရက်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ရောခင်ဗျာအခုဒီဟိုဘိုးဘိုးစစ်ဘိုးကျော်အောင်ဦးမြင့်ဆွေကိုထည့်လိုက်တဲ့ကိစ္စကသူတို့ဘက်ကသဘောထားတင်မှတ်တဲ့လူတယောက်ကိုဟိုရည်ရွယ်ချက်နဲ့ထည့်တယ်လို့ဟိုသုံးသပ်လို့ရနိုင်လ
ားအဓိကတော့အဲ့ဒီလိုတော့ကျွန်တော်ဟိုကျွန်တော်မယူဆဘူးကျွန်တော်ယူဆတာတစ်ခုကတော့အခုအပြောင်းလဲကတိုင်းပြည်မှာဒါနှစ်ပေါင်း50ကျော်အတွက်အတော်ကြီးလာတဲ့အပြောင်းလဲပဲအဲ့ဒါဘာလဲဆိုတဲ့ခါကျတော့ဟိုတပ်မတော်နဲ့ရှစ်ဘုံကျုပ်တွေကအဲလက်နက်ကိုင်တပ်ဖွဲ့နဲ့ဆိုင်တဲ့ဟာတွေကိုအာဏာတွေကိုဆက်ပြီးတော့ကင်ထားပြီမဲ့ကြံတဲ့ဒီအရပ်နဲ့ဆိုင်တဲ့အကျိုးစီးပွားဆိုင်ရာကိစ္စတွေဝန်ကြီးဌာနတွေအကုန်လုံးကိုဒီရွေးကောက်ခံတွေကိုသူကဆွဲပေးရတဲ့သဘောရှိတယ်အဲ့ဒီမှာဟိုတတော်ကိုအများအပြားအကျိုးစီးပွားတွေပါသွားတယ်နောက်အဲ့တော့ပြန်ပြီးတော့ကြည့်လိုက်ရင်လည်းဒီလွန်ခဲ့တဲ့အနှစ်50ကျော်ကာလအတွင်းမှာဒီစစ်ဘုရုပ်တွေစစ်ဘုရုပ်အဟောင်းတွေဆရာနာရှင်တွေသူတို့မိသားစုတွေသူတို့နဲ့နီးစပ်သူတွေပိုင်ဆိုင်ကြသမျှတွေလုတ်ကင်ကြသမျှတွေနောက်ပြီးတော့ဆက်ပြီးတော့လုံမယ်ဆိုပြီးတော့မှအခုငိုးစားပေါ့နော်တည်ထားတဲ့ကိစ္စတွေကလက်ညှိုးထိုးလို့မလွယ်ဘူးတိုင်းပြည်မှာသူတို့ရဲ့အုပ်စာတနာတွေပြီးတော့မှနောက်ဝင်းဌာနအသီးသီးမှာဆိုရင်လည်းဟိုကြည့်လိုက်မယ်ဆိုရင်စစ်ဘုဟောင်းတွေကပဲအကုန်လုံးနေရာယူထားတယ်အဲ့တော့အဲ့လိုအခြေအနေမျိုးအောက်မှာဒီအကျိုးစီးပွားတွေကိုဟိုကာကွယ်ဖို့ဆိုတဲ့ကိစ္စနောက်ပြီးတော့မှထိန်းသိမ်းမှုဆိုတဲ့ကိစ္စတွေကလိုလာတယ်လေလိုလာတဲ့ခါကျတော့ဒါတက်မလို့နဲ့နောက်ကတော့လေစစ်ဘုကျိုးဟောင်းနေဘက်ကတော့သူစဉ်းစားမှာပဲဘသူ့ကိုဒီနေရာမှာတင့်တော်မလဲပေါ့အဲ့ဒီခါကျတော့အဲဒီနေ့ဘူးနေနေစစ်ဘုကျိုးဟောင်းတယောက်ကိုပေါ့နော်အဲအငင်းသားယူပြီးခါစားတယောက်ကိုထားလိုက်မယ်ဆိုရင်သူကတော့ခရေဝင်ပြီမှာမဟုတ်ဘူးပါဝင်ရမှာမဟုတ်ဘူးအဲ့တော့ဘုကျိုးမြစ်ဆွေရဲ့ထူးခြားချက်ကသူကဟိုအရင်ဆက်အနာရှင်ဘုကျိုးမူကြီးတန်းရွှေလက်ထက်ကလေးကထိတ်တန်းကောင်းဆောင်ယာဒူးယူထားတယ်နောက်အရေးကြီးတဲ့ယာဒူးတွေယူထားတယ်ခုနကကိုကြီးစီဝါဆိုင်ရာကိစ္စတွေအကျိုးစီဝါဆိုင်ရာကိစ္စတွေမှာလည်းတောက်လျှောက်ခရဲဝင်ပါဝင်ခဲ့တာဖြစ်တဲ့ခါကျတော့သူဟာဒီကိစ္စတွေကိုသိတယ်၊ကင်တွယ်နိုင်တယ်၊ကာကွယ်နိုင်တယ်၊စကားပြောဆိုနိုင်တယ်ဆိုပြီးတော့မှထားရတယ်လို့ပဲထင်ပါတယ်။တမင်္ဂလာခုနကတော့လို NLD ကိုဒီလိုတစ်ခုလုပ်ဖို့ပါညာဆိုပြီးရည်ရချက်လို့တော့ကျွန်တော်မထင်ပါဘူး။သူ့ရဲ့စိုးရိမ်စေးအရာထားရတဲ့ဒီပြောက်လို့ပဲကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းဒီနေ့တော်တော်များပါတယ်ဆိုတော့ကျွန်တော်ပထမဆုံးမြစ်တာရက်ကညင်တာကတော့ဟိုတက်နံမြလိုရင်းတူရှင်ဆွေးနွေးပေးစီရင်ရှင်မှာပါတယ်အားလုံးလည်းပါဝင်ခွင့်ရအောင်လို့ပါအရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုကကိုနေဆန်းအောင်ပါကိုနေဆန်းအောင်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ပါပြီကျွန်တော်မြင်တော့သူလောက်ကျွန်တော်လောက်လို့ရမယ်မထင်ပါဘူးလို့ဆိုတော့ဒီစတက်ကလည်းအခုလည်းဟိုရှင်းနေလို့ဆိုတော့အခုဦးသိန်းစင်လက်ထပ်လို့ပဲတော်တော်လုံးမေလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမြန်မာနိုင်ငံကိုစလိုင်းပွေကုန်းလည်းရှိနေပါတယ်ကိုစလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်ဟိုတစ်ခါပြောခဲ့တယ်လို့ပဲဒီသမရနဲ့ဒီသမရဒီကသူတို့ဒီဝန်ကြီးဌာနတွေကိုပဲကြီးကျယ်ပြုလို့ကိုကျဲတဲ့အစင်တော့ပဲရှိမှာပါအဲ့တော့နိုင်ငံကြီးအပြောင်းအလဲကသမရရဲ့ဟိုအမိတ်အာဏာနဲ့ဥပမာအမျိုးသားအပြင်းလဲတင်းနေနဲ့ဟိုငင်းချဲကောင်စီဆိုတာမျိုးကိုဖွင့်စည်းပြီးတော့မှအဲ့ဒီတော့အောင်ဆောင်စုကြည်ကိုပုဂ္ဂထရာထူနောက်ပြီးတော့မှကြံတဲ့တိုင်းရင်းသားနောက်စစ်စစ်ရှိပွင့်လင်းလူဖွင့်စည်းကမြင့်ကိုနိုင်လို့အထင်ကြီးရပုဂ္ဂိုလ်တွေကိုအဲ့ဒီနေရာမှာထားပြီးတော့မှဥပဒေကိုပြဋ္ဌာန်းပြီးတော့မှ
အဲပြည်ထောင်စုလူတို့ကတည်ပြုပေးပြီးတော့မှသူတို့ကပဲနိုင်ငံရေးအပြင်ပြောင်းလဲတဲ့သူများအားလုံးကိုဆွေးနွေးလိုက်ရင်တော့ပြီးမှာပါအဲ့တော့အခုလူ့သမရသမရနဲ့လူ့သမရတွေကဝန်ကြီးဌာနတွေကိုပဲကုကဲနေဆိုရင်တော့မှပြောင်းလဲချိန်တန်ပြီဆိုတဲ့ဥစ္စာကတော့အထိုက်ပြောက်တော့ပြောင်းလဲလာမှာပဲလို့ကျွန်တော်အဲ့လိုပဲဒီမှာလေဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်နောက်တစ်ယောက်လည်းရှိနေပါတယ်သူကမလေးရှားကိုတင်ရွှေပါကိုတင်ရွှေရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟာဟုတ်ကဲ့ခင်ဗျာဟောဒီလူလူတွေကတော့ဒေါ်ငန်းရတော့လေအစိုးရအဖြစ်ကိုညှော်လင့်ကြတာထားကြတော့ဟိုပေါ်လွင်နေကြပါဒါပေမဲ့လည်းဟိုခင်တလောက်တော့တိတ်ဖြစ်နေလို့တော့သူ့ခင်မောင်းခင်ဗျာဘာလို့လဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ရေးတို့ဘာလို့မှဒီဥည်းရဲ့ဆိုလို့သဘောထားတင်းလာတဲ့လူတွေကိုဒီကသမရတော်တို့ပေးလိုက်တဲ့အချင်းကတော့ကျွန်တော်ထင်ပါတယ်ငင်းကြံရေတို့ဟို2008ဖွဲ့စည်းပုံပြင်ဆင်ရေးလို့အဟန့်ဒါဖြစ်လာလိမ့်မယ်လို့တော့ကျွန်တော်ကတော့ဒီလိုပဲထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကိုဟိုထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာဟုတ်ကဲ့ကိုတီးလည်မှုဆွေးနွေးလို့ရပါတယ်ခင်ဗျာโอเคကိုတီးလည်မှုလိုင်းရမချအောင်ဆိုတော့ကျွန်တော်တို့ဒီဟိုပင်နေဆွေးနွေးတဲ့ပုံကူတွေပဲကိုပြန်ပြီးကျွန်တော်တို့လှည့်ကြပါတယ်ဆက်စောကတခုရှိတာဟိုဆရာဦးစီဆောင်မြင်းကတော့ပြောသွားပါတယ်ကျွန်တော်တို့ဒီသမရအနေနဲ့ဒီဟိုဒုသမရအနေနဲ့သမရကိုပဲအဓိကတာဝန်ခံရဲဆိုရင်ပဲကျွန်တော်တို့နားလည်သလောက်ကတော့သမရတွေကဟိုဝင်းကြီးဌာနတွေဝင်းကြီးဌာနတွေအတွက်ကိုအလုပ်လုပ်ပေးရတဲ့ကိစ္စတွေလည်းဟိုဝင်းကြီးဌာနတွေကိုတာဝန်ယူရတဲ့ကိစ္စတွေရှိရဲဆိုတော့လည်းကျွန်တော်တို့နားလည်ထားတာရှိပါတယ်ဆိုတော့တကယ်တော့ဟိုဒုသမရတယောက်အနေနဲ့လည်းလုပ်ပိုင်ခွင့်ကတစုံတရာရှိနေတာဆိုတော့ဟိုအထူးသဖြင့်ဒီဥမာစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စမျိုးတွေကိုကံရတွေ့ရတာမျိုးတွေရှိလာမယ်ဆိုရင်ရောဒီ NLD အစိုးရအနေနဲ့တချို့စီးပွားရေးကိစ္စမျိုးတွေဖွံ့ဖြိုးရေးကိစ္စမျိုးတွေမှာဟိုသူတို့လှုပ်ချင်တာတွေမှန်းထားချင်တာမျိုးတွေလောကကံရတဲ့နေရာမျိုးတွေမှာရောဟိုအခက်အခဲမကြုံရနိုင်ဘူးလားဥမာကျွန်တော်ကစဉ်းစားမိတာဥမာစိုးရတဲ့ပထမဆုံးကြုံရမယ့်ပြဿနာဆိုပြီးအကုန်လုံးကခံမှန်းနေတာဟိုမြေဆုံစီမံကိန်းလိုကိစ္စမျိုးတွေမှာဟိုအဲ့လိုသူတို့ကစစောဦးစီးအောင်မြင်လဲပြောပါတယ်ဟိုဒီဘုရားဟောင်းဒီဥမြင့်ဆွေနေနဲ့ကသူတို့အကျိုးစီးပွားလေးကိုကာကွယ်ဖို့ထည့်ထားရဆိုရင်ဒီလူကဒါလေးကိုကာကွယ်ဖို့ဆိုပြီးတော့သူကဒီနေရာမှာဟိုဟန်တာတာမျိုးတွေခြေထဲမှာအဲ့လိုမျိုးပေါ့လေ energy သွားခြင်းနဲ့လမ်းကြောင်းကိုသွားခြင်းလို့မဖြစ်နိုင်တာမျိုးတွေရောဖြစ်မလာနိုင်ဘူးလားဆရာ
အဲ့ဒီဥစ္စာတော့မဖြစ်နိုင်ဘူးဘာဖြစ်လို့မဖြစ်နိုင်လဲဆိုတော့ဒီဖွဲ့စည်းပုံမှာကသမရကိုဒုသမရကကြော်လွန်ပြီးတော့လုပ်တဲ့ဥစ္စာဘာတစ်ခုမှလုပ်လို့မရဘူးအဆုံးဖြတ်ပြီးကြုံလာပြီးဆိုရင်တော့သမရရဲ့သဘောဖြစ်မှာပဲပြီးတော့မှနောက်ကက်ဘိနက်အစည်းအဝေးတွေအဲဒီကတော့အဲဒုတိယသမ္မတတွေဆိုတဲ့ဥစ္စာလေကက်ဘိနက်အစည်းအဝေးရဲ့အဆုံးဖြတ်ကိုနာခံရတာပဲအဲတော့ကက်ဘိနက်အစည်းအဝေးမှာဟိုလာနောက်လာမဲ့အချိန်မှာဆိုရင်ဒါသမ္မတကြီးဦးထင်ကျော်ရှိမယ်ပြီးတော့မှနောက်ဒေါက်ဆန်းစုကြည်တို့လည်းပါလိမ့်မယ်အဲဒီမှာဆုံးဖြတ်ထားတဲ့ဟာတစ်ခုခုကိုသူကဒါကိုဟိုမလိုက်နာပါဘူးမကြိုက်ပါဘူးဘာညာဒီလိုတော့လုပ်လို့တော့မရဘူးဒါတော့လုံးဝပြည်ပြတယ်နောက်နမူနာအဖြစ်ဆိုရင်လည်းအရှိမဟိုဖြစ်ခဲ့ဘူးတဲ့နမူနာတွေရှိပါတယ်ရှေ့၅နှစ်တာကာလမှာဆိုရင်ဥမာအခုဒေါက်တာဆုကြည်လည်းဒီပုံစံမျိုးဖြစ်ပါလေဥမာဦးစိုးသိဆိုရင်သူကသမရရုံးဝင်ကြီးတာဝန်လောက်ပဲသူယူထားပါလေဒါပေမဲ့သူဩဇာကြီးပါလေဘာဖြစ်လို့သမရကသူ့ကိုကျော်တော့ခံပေးထားတဲ့ခါကျတော့သူလုပ်တဲ့ဟာတွေကသူ့သမရတွေအကုန်လုံးတော့သူကလွှမ်းမိုးပါလေအဲ့ဒီသဘောမျိုးရှိတယ်ဆိုတော့ဘုရားကဟိုပြောသလိုပေါ့နော်ဒီသူ့သမရတယောက်ကသမရကိုကျော်လွန်ပြီးတော့ကက်ဘိနက်အခွင့်အရေးဆုံးဖြတ်ချက်ကိုကျော်လွန်ပြီးတော့မှသူတခုခုလုပ်မယ်ကံမြန်ဆိုတဲ့ဟာမျိုးကတော့မဖြစ်နိုင်ဘူးလို့တော့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါတခုရှိတာဒီဟိုကျွန်တော်ဒီအစိုးရထဲမှာဟို NLD အများစုနဲ့လွှမ်းမိုးထားမယ်ဆိုတော့ဒီစစ်တပ်ကဒီဒုသမရတယောက်ရှိနေတဲ့အတွက်ဟိုကျွန်တော်အကောင့်ဘက်ကနေပြောင်းကြည့်ကြည့်မယ်ဆိုရင်အ ਨੇ ဆုံးဒီ check and balance လုပ်မဲ့ဒီဟိုအင်အားစုတခုအနေနဲ့ရောဥမာကျွန်တော်အခုလွှတ်တော်ထဲမှာဆိုဟို၄ပုံ၃ပုံရှိရအခုဒုသမရတယောက်ရှိရဆိုတော့ဒါတွေကဒီ NLD အစိုးရအတွက် check and balance လုပ်တဲ့အင်အားစုတခုအနေနဲ့ရောဟိုမြင်ရနိုင်လားဒါတော့ဆရာဦးတင်ဆွေသဘောထားကိုဟိုဖြည့်ဆည်းကြပါလားခင်ဗျာโอเคจ้าล่ะมีเสียงอุ๊ดเซ่โอเค
If you'd like to make a call please
โอเคเสียงอุ๊ดเซ่ phone line จ่าต่อไปเราจะเปลี่ยนพี่เสร็จตัวไปมั้ยอะคือเราตอดชินนี่เสร็จตัวท่าได้ตอดชินนี่โหเปลี่ยนพี่อะเล่ไปขึ้นมาเลยเราโกตีแหลมูบาโกตีแหลมูท้ายနိုင်ငံอ่ะครับเนี่ยซื้อนิดลงยาบาครับ
ครับครับเนี่ยนี่ก็တော့อะคือดอนซาสีตินไล่ได้ข้องหนองเนี่ยก็တော့ตบจ่าบาเลยครับだใบแม้อุ๊ดเซ่อีนเนี่ยก็တော့ကျွန်တော်အနေနဲ့ကတော့နည်းနည်းတော့အမျိုးလေးဖြစ်ခဲ့မိပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးမြင့်ရှေကတော့သူ့ရဲ့တာသမီတွေနော်နိုင်ငံသားဖြစ်တယ်ဆိုရင်ဒေါ်သန်းကြီးကြီးအနေနဲ့ကလည်းအမှန်ကတော့ဓမ္မရဖြစ်ခွင့်ရှိဖို့တော့တင့်ပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့အခုကျွန်တော်မြန်မာနိုင်ငံမှာနော်အခုယောက်ျားသားတွေကမိန်းမသားတွေကသူတို့ထက်ကျော်လွန်ပြီးဆိုရင်တော့သူကသ
ိတ်မကြိုက်ချင်ဖိနေတဲ့သဘောဖြစ်နေပါတယ်ကဒါမှမဟုတ်တော့ဒေါက်တာကြီးနဲ့ဓမ္မနာပြမယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံအမတမ်းမှပေါင်းမှုနဲ့နိုင်ငံအမတမ်းမှဖုန်းလေးတောက်ပြောင်းမဲ့နိုင်ငံအမတမ်းမှပေါင်းမှုနဲ့နိုင်ငံဖြစ်လာမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ဒါကြောင့်မို့သူတို့တွေကလွတ်ဆောင်ကြတာကျွန်တော်အနေနဲ့ပြောရမယ်ဆိုရင်အားမလို့အားမရတဝက်တစ်ဝက်နဲ့ဝန်တာအားမလို့ဖြစ်နေခင်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ကျွန်တော်မြန်မာနိုင်ငံကကိုစန်နီပါခင်ဗျာကိုစန်နီရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဒီနာကတော့ခွက်ထက်ပါဒီတဝက်တောင်ရှိသေးတယ်လို့ပြောပါတယ်ခင်ဗျာခွက်ထက်ပါဒီတဝက်တောင်ရှိသေးတယ်လို့ပြောပါတယ
်ဟုတ်ကဲ့
လူတော်ဆန်းသူကြီးကသဘောထားကြီးစွာဒီကသူ့နေရာကိုသူမရှိသေးနဲ့လူတယောက်ကိုဖြစ်လိုက်တယ်အဲ့ဒီလူဟာစီးပွားရေးပညာရှင်လည်းဖြစ်တယ်အဲ့တော့ဒီလိုကောင်းတဲ့လူလေးဖြစ်တယ်လို့ကျွန်တော်တို့ဒီကြားရပါတယ်။ဒီလိုတင်ပါတယ်။ကျွန်တော်တို့လူစစ်စစ်ကိုရပြီလို့ထင်ပါတယ်။လူအဖြစ်ကနေပြီးတော့ကျွန်တော်လည်းတက်လို့တက်လာမယ်လို့ထင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဟိုတော်တော်ရှင်နေအတန်နဲ့ကျွန်တော်တို့ပြပို့ထားတဲ့ဟာတချို့လည်းရှိပါတယ်ပေးစာရည်လည်းရှိနေပါဒီနေရာမှာကျွန်တော်အရင်ဆုံးဖော်ပြချင်တာကတော့ဒီကြံကင်းမျိုးကဥကျော်လင်းမှာကျွန်တော်တို့အတန်ဖိုင်နဲ့ပြပို့ထားတာနားဆင်ကြည့်အောင်ပါ
ပြည့်ခဲ့တဲ့9နှစ်အတွင်းကဥသိမ်းစိန်အစိုးရဟာပြုပြင်ပြောင်းလဲရေးအ ਨੇ ငယ်ကိုပဲဟန်ပြလုပ်သွားခဲ့ပြီးတကယ်လုပ်ခဲ့တာကအစဉ်အလာကိုကျိုးစည်းပွားကာကွယ်ရေးအလုပ်တွေသာဖြစ်ခဲ့လို့တိုင်းပြည်အပြောင်းအလဲပြည်သူတွေမျှော်မှန်းတလို့တကယ်မဖြစ်ခဲ့တာပါပြည်သူတို့နဲ့အောက်ခြေဝန်ထမ်းတွေကအစတကယ်ပြောင်းလဲတော့လीမလားမျှော်လင့်ပြီးပြုပြင်ပြောင်းလဲဖို့အစဉ်အသင့်ပြင်ထားကြပြီးမဲ့စီမံကော့ကဲမှုမှာတကယ်ကမူလအတိုင်းသာဖြစ်နေခဲ့လို့ထိပ်ပိုင်းအစဉ်ကစအောက်ခြေထိဒုံရင်သာဖြစ်နေခဲ့ရတာပါဒီ9နှစ်တာကာလဟာတကယ်ပြောင်းလဲကျင်သူဆိုရင်ဒီတဲ့ပို့ထူးခြားသွားရမှာပါဒေါ်စန်းစုကြည်အစိုးရကတော့တကယ်ပြုပြင်ပြောင်းလဲကျင်သူအစ်စ်အမှန်ဖြစ်တဲ့အပြင်အာဏာနဲ့လက်ဝဲရောက်ရှိလာတော့မှာမို့တနှစ်အတွင်းထူးခြားတဲ့ပြုပြင်ပြောင်းလဲမှုတွေအကြီးအကျယ်တွေ့လာရမှာပါတကယ်လို့ချင်းရင်ဥပဒေပြုရေးနဲ့ဆုံးဖြတ်ခွင့်အာဏာရရှိသူအဖို့ရက်ပိုင်းလာပိုင်းနဲ့တိကျတဲ့အခြေခံပြုပြင်ပြောင်းလဲရေးကိုစတင်နိုင်မှာပါတိန့်တရားလောက်တန်တဲ့ကားစီးကိုတိန့်တစ်ထောင်အောက်မကျအောင်လှုပ်ထားတာကလည်းဒီအာဏာဖြစ်တယ်လို့15သိန်းလောက်တံပိုးနဲ့ရောင်းချနေတဲ့မိုဘိုင်းဖုန်းကို1500ဖြစ်အောင်လုပ်နိုင်တာကလည်းဒီအာဏာပါပဲ။9နှစ်တာကာလဆိုတာအချိန်ဆွဲလို့ရင်အကြာကြီးထင်ရပေမဲ့တကယ်လုပ်မယ်ဆိုရင်အပြောင်းအလဲတွေအများကြီးဖြစ်ပေါ်လာစေမှာပါဗျာ
။ Okay ဒါတော့ကျွန်တော်တို့ဒီချန်ကင်းမျိုးကဥကျော်လင်းမှာနောက်ကျွန်တော်တို့ဒီမှာတော်တော်ရှင်းနေဒီ Facebook ကတစ်စင်းနဲ့တချို့ message တွေထားခဲ့တာတွေရှိပါတယ်ကျွန်တော်တို့ဟိုအချိန်ရသလောက်တော့ဖော်ပြပေးပါမယ်တယောက်ကတော့ဒီမှာသူရေးထားတာစစ်တပ်ကပါဝင်တဲ့ဒုသမနာကတော့အရသာဆိုးအောင်နောက်ဆုံးထိလိုက်ပြီးတော့အယောင်ဆိုးနေတာပြည်သူလူထုယုံကြည်မှုအကြီးကျယ်ထိခိုက်စေနိုင်ပါတယ်ဆိုပြီးသူကပြောပါတယ်နောက်ကျွန်တော်တို့ email နဲ့ပို့တဲ့ပေးစာတစ်စောင်ကတော့ဒီမိတ်တီလာဥစိမ်မောင်ရဲ့စာပါနန်းလောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင့်သုံးအုပ်ချုပ်သွားမယ်အစိုးရမျိုးဖြစ်နေသေးတယ်မြတ်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်ဖို့ဒီမိုကရေစီနိုင်ငံဖြစ်ဖို့ပြောင်းလဲဆောင်ရွက်ပေးနိုင်မှာမဟုတ်ပါဘူး25ရာခိုင်နှုန်းသောပြည်သူ့မဲဆန္ဒမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်များကိုလက်ခံထားရနိုင်ငံရေးကိုပါတီတရက်မဟုတ်သောပြည်သူ့ဝန်ထမ်းအဖွဲ့အစည်းကဦးဆောင်ခွင့်ရနေအုပ်ချုပ်ရေးပိုင်းရဲ့အဓိကအရေးပါတဲ့အစိတ်ပိုင်းတွေကိုပြည်သူတို့ကအနှင်ထားတာမဟုတ်ပဲနဲ့အာဏာနဲ့အရယူခွင့်တွေပေးထားတဲ့2008ဖွဲ့စည်းပုံကိုအစ်စ်မရေးဆွဲနိုင်မပြေနိုင်သေးတဲ့၍စစ်မှန်တဲ့ပြောင်းလဲမှုကိုဂရိအတိုင်းဆောင်ရွက်နိုင်မှာမဟုတ်ပါဘူးပြည်သူကပေးအပ်လို့နိုင်ငံတော်အာဏာကိုဖွဲ့စည်းပုံအခြေခံဥပဒေအရကင်ဆယ်ဆောင်ရွက်ရမယ်တာဝန်ရှိတဲ့အစိုးရဖြစ်တော်လည်းပဲထိုဖွဲ့စည်းပုံကပဲအစိုးရရဲ့လုပ်ပိုင်ခွင့်တွေကိုထိန်းကွပ်နိုင်တဲ့လုပ်ပိုင်ခွင့်အားတက်မရောကိုပေးထားပြန်တော့တဘာဝမကြအတူလက်တွဲဆောင်ရွက်ပါမယ်ဆိုရဲတက်မရောရဲ့ဂရိစကားအတိုင်းဖြစ်ပါမလားအမျိုးသားပြန်လည်ရင်ကြားစေရေးမူပေါင်းတွင်းကညှိနှိုင်းဆောင်ရွက်ရေးရောဘယ်အတိုင်းတာဘယ်အချိန်ကာလမှာပြည်ပြည်ပြင်းပြင်းဖြစ်လာမလဲစဉ်းစားစရာဖြစ်နေပါတယ်လူချင်းနဲ့ပန်းနိုင်ရောက်ဖို့လုပ်ရမယ့်အဖြေကထင်ရှားပေါ်လွင်နေပါတယ်သို့တော်လက်တွေ့လုပ်ဆောင်ဖို့ကတော့ခက်ခဲနေတော့မှဒါကြောင့်ပြောင်းလဲမှုဖြစ်မလာနိုင်နေပါတဲ့ရှင်ဦးစိန်မောင်မိတ်ထီလာပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော်တော်ရှင်တယောက်လည်းကြံနေပါသေးတယ်သူလည်းအချိန်ရတော့ကျွန်တော်အချိန်ပေးချင်ပါတယ်သူကတော့ကိုနိုင်နိုင်မြန်မာနိုင်ငံကပါစွန့်နေနိုင်ပါတယ်ခင်ဗျာ
ဟုတ်ပါဘူးကွာဗုဒ္ဓတက္ကမဗုဒ္ဓဒီဖျားနိုင်မှာလို့ရှိရပါဗျာဒီဖျားဖြစ်နေကြံဒီဘက်ကရှိရကာယအားကြောင့်သူကဒီတကယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတောင်းမှုကျူးကျနေတဲ့အမေစုနဲ့ဒီဆွတ်တော်ကိုယ်စားလှယ်ဒီကြားထဲမှာနောက်ဆုံးအတူရောဝါထွတ်တိုင်းဒီရှိဖုန်းတို့တက်မှုတကယ်အနောက်ဆက်တစ်ခုဖြစ်ပြီးမှာတကယ်မှလည်းဆန်ကြီးရဲ့ကြက်ချီရော်တယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါ
တကယ်ကိုအနောက်ဆက်နဲ့နော်ဒုတိယနဲ့ဖြစ်ပြီးတော့မှုနော်အမေစုနဲ့နော်ဒီအစွတ်တော်အမအခုသမရာကြီးဒီမှာဘာဒီဒီရောက်တင်တော့တဲ့သမရာကြီးဦးထေကျော် ဒုတိယသမ္မတဟင်ရီဥပန်ချီအတွက်အဲဒီဂီတာရဲ့အားလုံးဆူတောင်းပေးတာပေါ့ဒီကျွန်တော်အနေနဲ့အားလုံးတိုက်တွန်းနှုတ်ကြပါတယ်ကျွန်တော်လည်းအားလုံးနှိမ့်နေတဲ့နဲ့တိုက်ဆူတောင်းပေးနေပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ဒီရန်ကုန်မြို့ကဥကျော်လင်းမှာဝိုင်းနိုင်ငံရေးသမားဥကျော်လင်းဖြစ်ပါတယ်ဥကျော်လင်းသဘောထားဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့လက်ရှိရတော့ဗျဒီမိုကရေစီကသုံးမသားဒီမိုကရေစီပေါ့တို့တော့ခင်ဗျာကျွန်တော်တို့အဲ့ဒီ60ရာခိုင်နှုန်းနဲ့တက်လာတဲ့ခါကျတော့ကျွန်တော်တို့တွေကရှစ်ခီးမှတော်တော်လေးတော့ဖွဲ့စည်းပုံအခြေခံရဖြတ်သန်းရမယ်သို့တော်လည်းပဲခဏကျော်လူလူခေါင်းဆောင်ရဲ့စိတ်တင်းရတော့လေဒါရင်ဝင်ပိုက်တမရာကြီးရလာတဲ့ခါကျတော့ဘာဖြစ်လို့တမရာကြီးကိုခိန်းချောင်းရင်းနဲ့ကျွန်တော်80ပြီးတော့လူခွင့်ရေးလေးလုပ်နိုင်တယ်အဓိကတော့ဗျာဒီမိုကရေစီဆိုတာလူခွင့်ရေးမပါလို့မဖြစ်ဘူးအဲ့တော့ကျွန်တော်တို့ fight freedom မှာအခုကျွန်တော်တို့ freedom experience မရရင်းနဲ့ကိစ္စတွေမှာတော့လည်းသူ့လက်လာအောင်တော့နေတဲ့ thank you ညီလိုရုပ်လုပ်လို့ရမယ်လို့တွေ့တယ်ဗျနောက်တစ်ခုကတော့ကျွန်တော်တို့ဘာရှိရဲ့ freedom of religion အဲ့တော့ဒီဘာသာရေးပိုင်းဆိုင်ရာတွေကလည်းနည်းနည်းလေးတော့အခြေအနေကောင်းလာမယ်လို့တွေ့တယ်ဒါရင်းနဲ့ခုနကလူတွေဆင်းရဲကြတဲ့နေ freedom from wars and freedom of economic ဆိုတာဒါကျွန်တော်တို့သမားရေးလူစုပဲလို့ဒီဦးရင်းပြောခဲ့တာတွေပါအဲ့တော့သူတို့တွေပြောခဲ့တဲ့ဒီနောက်ထပ်ဥစားတွေကတော့ဗမာပြည်စီးပွားရေးအခြေအနေနဲ့လူတွေကလည်းတက္ကသိုလ်ကတက်ပြီးတော့ join ကြတော့ဒီတက္ကသိုလ်က join ကြတဲ့နိုင်ငံတွေအပေါ်မှာမိကိုစားသုံးနေရပြီးတော့ကုန်ရောင်းရတဲ့နိုင်ငံဘဝဖြစ်နေတယ်တော့လက်ရှိကာရင်းစီရယ်ဘာမှအမခံရင်မရှိတဲ့ခါကျတော့ကျွန်တော်တို့အဲ့ဒါအတော့ရုံးကမ်းမယ်သို့တော်လည်းပဲဒီသမားကြီးဟာအကောင်းဆုံးစီးပွားရေးကိုလုပ်နိုင်မယ်လို့ကျွန်တော်တွေ့တယ်ကအဲ့ဒီပုံမှာစီးပွားရေးကိုထိန်းညီပြီးတော့ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစနစ်တကျသုံးပေးမယ်လို့တော့အမှတ်တင်တယ်သမားကြီးရဲ့လို့တော့အမှတ်တင်ကြတယ်မှာတော့ပြဿနာမရှိပါဘူးသို့တော့ကာလုံနဲ့ပြည်ထောင်ရေးကြောင့်မှနည်းနည်းပို့တိုင်မှုသမားကြီးနဲ့ရှိနေတယ်အဲ့ဒါလေးတွေထိန်းညီပြီးတော့သမားကြီးရဲ့ဟာလားဒီပင်ကိုအရေးချင်းကိုနောက်သမားကြီးရဲ့ကြံရေးတဲ့ပုံကိုယ်တွေနဲ့သမားကြီးထက်ကပုံကိုယ်တွေအရေးချင်းတွေကိုတွဲလိုက်ရင်တော့ပါလေတော့ဘောဗျာကျွန်တော် mindset ပေါ့လေတကြီးဒီပုံစံဆိုလူကြီးနဲ့စပါးရဲဆိုတဲ့ဒီစက်တက်အစိုးရလည်းပဲအခုတို့ကလည်းတကြီးနေလားဒီပုံစံနေကြမဲလို့တို့လက်ခံလာပြီဆိုတော့
ဒီလိုဒီပုံစံအတွေးပေါ်လက်ခံလာကျေးဇူးပါခင်ဗျာ
ကျွန်တော်တိုင်းပြည်နေကြီးနေနဲ့ပွင့်အောင်မယ်ဗောဗျာတန်တယ်ဘုဥမီလန်ကုန်းတဲ့
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်အခုဒီအစီအစဉ်ဆုံးသက်ဖို့ကတမိနစ်လောက်ပဲကြာပါတယ်ကျွန်တော်အဆုံးမသက်ခင်မှာကျွန်တော်ဒေါက်တာတင်းဆွေကိုမေးခွန်းခတ်တူလို့မေးချင်ပါတယ်အခုကစစ်တပ်ကဒီရေးကြီးတဲ့ဝန်ကြီးဌာနတချို့စက်ထိန်ထားတယ်ဒုသမရကလည်းတက်ကဖြစ်တယ်ဒီအဓိကဆုံးဖြတ်ချက်တွေချရတယ်ကာလွန်ကလည်းတက်ကပဲဖြစ်နေတယ်ဆိုတော့ဒီ NLD အနေနဲ့သူဒီလောက်ချင်းနဲ့ကိစ္စတွေရည်မှန်းထားတာတွေကငញ្ញမ်းကိစ္စတွေပြည်တွင်းကပြောနေတဲ့ငញ្ញမ်းရေးအကျဉ်းသားလွှတ်ပေးဖို့ကိစ္စမျိုးတွေမှာ NLD အနေနဲ့လုံနိုင်မယ့်အလားအလာတွေများများဆဆရှိပါမှာခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ယုံကြည်ပါတယ် NLD ကလုံနိုင်တော့အစွမ်းကုန်လုံသွားလိမ့်မယ်လို့ယူဆပါတယ်အဲလုံတဲ့ခါမှာလဲဟိုအရေးအတွက်ဟလာမဲအရေးအတွက်အမတ်အရေးအတွက်ဆိုရတဲ့ပေါ့နော်တကယ်ညာကြီးရှိရှိနဲ့စေနာစိတ်စေနာကောင်းကောင်းနဲ့ဟလာပြည်သူလူထုအကျိုးဆိုတဲ့အခြေခံပေါ်မှာညှိနှိုင်းဆွေးနွေးမှုတွေလိုအပ်ရင်လဲဟလာရဲရဲနဲ့ဆုံးဖြတ်ချက်တင်တဲ့ NLDကလုတ်သွားလိမ့်မယ်အဲ့ဒီမှာ
တ
စ်ဖက်ကပေါ့
ဟုတ်ကဲ့ဆရာကျွန်တော်တို့အချိန်နဲ့တလောက်ပဲရရတဲ့ရတဲ့အတွက်တောင်းပန်ပါတယ်ဆရာကျွန်တော်တို့နောက်အလင်းတင်ထပ်ပြီးဆွေးနွေးကြပါအောင်မယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ခလုတ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွေဦးစီစဉ်တင်ဆက်တဲ့တရားရေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးတာလေတနအိစာစီစဉ်ကိုစီစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိစာဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြည်ဆောင်တော့မှာပါရှင်ကျန်တဲ့ချိန်တွင်းသတင်းအချင်းချုပ်ကိုမှတ်တင်ရထိုက်ကပြောပြပေးပါအောင်ရှင်အစိုးရအသစ်ကိုဥဆောင်မဲ့သမရအသစ်အဖြစ်ဥထင်ချုပ်ကိုပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါတယ်ပြည်ထောင်စုလွှတ်တော်တွင်ပြုလုပ်တဲ့သမိုင်းဝင်သမရရွေးကောက်ပွဲမှာတော့လွှတ်တော်ကိုယ်စားလှယ652ဦးထဲကထောက်ခံမဲ့360နဲ့ဥထင်ချုပ်ကိုသမရအဖြစ်ရွေးကောက်တင်မြှောက်ခဲ့ကြတာဖြစ်ပါတယ်စီးရီးယားနိုင်ငံတွင်မှ9လခွဲကြာစစ်စင်ရေးဆင်းရဲခဲ့ပြီးရုရှားတပ်ဖွဲ့တွေရုတ်သိမ်းမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကြေညာချက်ထွက်လာပြီးနောက်ဒီကနေ့အင်ကာနီမှာပဲစီးရီးယားနိုင်ငံကနေပြန်လည်ထွက်ခွာလာတဲ့ရုရှားစစ်လေယာဉ်တချို့ရုရှားနိုင်ငံကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်တွင်အကြမ်းဖက်မှုတံပြန်ရေးဝင်ရောက်စီးနှင်းမှုအတွင်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့ဘယ်လ်ဂျီယံအာဏာပိုင်တွေကပြောပါတယ်။အခုဝင်ရောက်စီးနှင်းမှုဟာလူ130သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလပြင်သစ်နိုင်ငံပါရီမြို့တော်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်နေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democratic ပါတီချင်းနှစ်ခုရဲ့ပါတီတွင်သမ္မတလောင်ပနားမရွေးကောက်ပွဲတွေကိုပြည်နယ်5ခုတို့မှာမဲဆန္ဒရှင်တွေဒီကနေ့အင်ကာနီမှာစတင်မဲပေးနေကြပြီဖြစ်ပါရဲ့ရှင်။သတင်းချင်းချက်ကိုမှတင်ငင်ထိုက်ကပြောပြပေးသွားတာပါ။ ဒီကနေ့ညအစည်းအဝေးထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 13.33 ညလိုင်းဒိုမီတာ40 kHz 9430လိုင်းဒိုမီတာ48 kHz 6385လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလမီတာ190 kHz 1505ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လက်မှတ်သေးရှင် VOA အားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.